Welcome to the Voice of America in Burmese.
Mingla minute khe ma shin Washington myo raw VOA American tan ga ni 2015 ku ni me la 13 ye tanin la ni ne ne khin a season ni ko myama sanaw chain minute 6 nai ga ni 9 nai thi line to meter 24 32 ne 49 ro ga ni dai yai thon lwin twa ma ba shin ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်းပါခင်ဗျာကျွန်တော်စံမိုးဝီပါအခုမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ပြသွားဖို့ရှိပါတယ်ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးကျဆင်းနေပြီးတဲ့နောက်ပိုင်းမှာပထမဆုံးအကြိမ်ဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံကိုတောရောက်နေပြီဖြစ်ပါတယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ကြားနျူကလ িয়ার စွမ်းအင်သဘောတူညီမှုကိုနောက်ထပ်နှစ်30ထပ်ပြီးတော့တက်တန်းတိုးပေးဖို့သမ္မတဥပမာကတောင်းဆိုလိုက်ပါတယ်နောက်ပြီးတော့အမေရိကန်တမရဘရက်အိုဘားမားဟာအင်ပီရိုပင်လယ်ကွေ့ထိပ်တီးဆွေးနွေးပွဲအရေးနဲ့ပတ်သက်ပြီးတော့ဆော်ဒီဘရင်နဲ့တနင်္လာနေ့မှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်လူသတင်းနဲ့လူထူးခြားတဲ့နိုင်ငံတကာသတင်းတွေအခုနာနေခင်ကြားမှာပါခင
်ကောင်းပါပြီရှင်အလွတ်သတင်းနောက်ကိုပါကြီးအသက်ခံရမှုနဲ့ပတ်သက်လို့စိုက်မရောတရားရုံးမှာမနေ့ကစတင်စစ်ဆေးရမှာဇနီးဖြစ်သူဒေါ်တနာထွက်ဆိုခဲ့ပါတယ
်အဲ့လိုထွက်ဆိုပြီးတဲ့အခါမှာအခုလိုပြေဆုံးသွားခြင်းဟာတမရော်ပိုင်းဆိုင်ရာပုံပုံရိရဲ့ကြောင့်ကြည့်ရတယ်လို့အဲ့ဒီလိုအခြေအနေကိုရောက်ရှိ
တာကတော့မိသားစုရှင်နေကြီးဥရောပတ်ဆန်အောင်ပြောသွားတာပါရှင်။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရမှာပါ။ဒါ့အပြင်ဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှေစီးပြီးထွက်ပြေးလာတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ UNHCR ကပြောဆိုလိုက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဖက်ဆင်ကဏ္ဍတွေကိုထုတ်လွှင့်မှာပါရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်။
ဆီးရီးယားနဲ့ယူကရိန်းနိုင်ငံအရေးကိစ္စတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားမှာဆက်ဆံရေးထိခိုက်ကျဆင်းခဲ့ရပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအကြိမ်ဖြစ်ရုရှားထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံစကားပြောအောင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံကိုတောရောက်နေပြီဖြစ်ပါတယ်။ဒါပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံရေးဆွေးနွေးရေးကတော့မတေချာသေးဘူးလို့ရုရှားဘက်ကပြောနေပါတယ်။မစ္စတာကယ်ရီဟာဒီကနေ့အင်္ဂါနေ့မှာရုရှားသမ္မတပူတင်ရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလာဖရော့ဖ်တို့နဲ့နှစ်နိုင်ငံအပြန်အလှန်ဒေတာရင်းကိစ္စတွေကိုကြေကြေပြန့်ပြန့်ဆွေးနွေးကြဖို့ရှိတယ်လို့အမေရိကန်ပြည်ထောင်စုဘက်ကသဘောထားအမြင်တွေကိုလည်းပြောဖို့ရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့ပြောပါတယ်။ဒီတွေ့ဆုံဆွေးနွေးမှုမှာအီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီမှုရရှိဖို့နိုင်ငံကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့ကြားညှိနှိုင်းဆွေးနွေးနေကြတဲ့ကိစ္စကိုလည်းအာယုံဆိုင်ထည့်သွင်းဆွေးနွေးကြမှာဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူမရီဟော့ဖ်ကပြောပါတယ်။ဒါပေမဲ့ဆိုရှီမှာပြုလုပ်မဲ့ဆွေးနွေးပွဲကိုသမ္မတပူတင်တက်ရောက်မယ်မတက်ရောက်ဘူးဆိုတာကိုတအပ်မပြောနိုင်သေးတဲ့အကြောင်းရုရှားအစိုးရကတနင်္လာနေ့နှောင်းပိုင်းမှာပြောခဲ့ပါတယ်။ဒီလိုဆွေးနွေးမှုမျိုးပြုလုပ်မယ်ဆိုရင်ကျွန်တော်တို့ဘက်ကကြေညာချက်ထုတ်ပြန်ပေးပါမယ်ဆိုပြီးတော့ရုရှားအစိုးရရဲ့ပြောခွင့်ရသူဒီမီထရီပက်စကော့ဖ်ကပြောဆိုပါတယ်။တစ်ချိန်တည်းမှာပဲရုရှားဟာယူကရိန်းနိုင်ငံအတွင်းကအပြစ်ခတ်ရစရေးသဘောတူညီချက်ကိုချိုးဖောက်ပြီးယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုစစ်ဖက်ဆိုင်ရာအကူအညီတွေဆက်ပြီးတော့ပံ့ပိုးပေးနေတယ်လို့ NATO အတွင်းမှုချုပ် Jens Stoltenberg ကပြောဆိုလိုက်ပါတယ်
။တရုတ်နဲ့အမေရိကန်ကြားနျူကလ িয়ার ပူးပေါင်းဆောင်ရွက်ရေးကို Congress လွှတ်တော်ကသဘောတူအခွင့်ပြုဖို့သမ္မတဥပမာကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားနျူကလ িয়ার စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်သွားရေးကိစ္စကိုနောက်ထပ်အနှစ်30သက်တမ်းတိုးလှုပ်ဆောင်သွားဖို့ဆိုတဲ့အမေရိကန်လူညုံရင်းနဲ့နျူကလ িয়ার စွမ်းအင်ဌာနရဲ့အကြံပြုချက်နဲ့ပတ်သက်ပြီးအဖွဲ့ရဲ့တာဝန်ရှိသူတွေကလွှတ်တော်အမတ်တွေကိုတင်းလာနေမှာရှင်းပြခဲ့ပါတယ်။ဒီနေ့အကုန်မှာသက်တမ်းကုန်ဆုံးတော့မဲ့တရုတ်အမေရိကန်နျူကလ িয়ার ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဆက်ပြီးသက်တမ်းတိုးမတိုးဆိုတာဝါရှင်တန်ဒီစီမှာလှုပ်တဲ့တကပိတ်ဆွေးနွေးပွဲအတွင်ကွန်ဂရက်လွှတ်တော်အမတ်တွေကစာပြီးစဉ်းစားနေကြပါတယ်။သဘောတူညီမှုတွေသာရခဲ့မယ်ဆိုရင်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာနျူကလ িয়ার နဲ့ပတ်သက်တဲ့အကြီးဆုံးဈေးကွက်ဖြစ်လာနိုင်ပြီးစွန့်ပစ်လောင်စာကနေပလူတိုနီယံထုတ်နိုင်တဲ့အမေရိကန်ကတီထွင်ထားတဲ့နျူမြူဓာတ်ပေါင်းဗိုတွေကိုပို့ပြီးဝယ်ယူလာမယ့်အခြေအနေမှာရှိတယ်လို့ပြောကြပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာအင်ပီရိုပင်လယ်ကွေ့ထိပ်တီးဆွေးနွေးပွဲအရေးနဲ့ပတ်သက်ပြီးတော့ဆာဒီဘီယံဆော်လမန်နဲ့တင်လင်းလာနေမှာတယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုခဲ့ပါတယ်။အဒီအစည်းအဝေးကိုဆာဒီဘီယံတယောက်မှနိုင်မှာမဟုတ်ဘူးလို့ပြောဆိုထားတာပါဒီအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ဦးကြားမှာပြောဆိုခဲ့ကြတယ်လို့အင်ပီရိုကပြောပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုဗိုလ်ထုနေမှာစတင်မှာဖြစ်ပြီးတော့ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်မှုကောင်စီအဖွဲ့ဝင်နိုင်ငံ6နိုင်ငံကကိုယ်စားလှယ်တွေအင်ပီရိုမှာတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်အဲ့ဒီနောက်မှာတော့တမရအနားယူအပန်းဖြေတဲ့ကမ့်ဒေးဗစ်စခန်းမှာကြာတာပတိနေဆက်ပြီးတော့ဆွေးနွေးကြမှာပါဒီထိပ်သီး ညီလာခံမှာပင်လယ်ကွေ့နိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုတို့ကြားလုံခြုံရေးပူးပေါင်းဆောင်ရွက်မှုနဲ့အီရတ်၊ဆီးရီးယား၊လီဗျားနဲ့ယေမန်နိုင်ငံတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့အခြေအနေတွေကိုလည်းဆွေးနွေးကြမှာဖြစ်တယ်လို့ဆိုပါတယ်။ဆော်ဒီဗင်ဆော်မန်ဟာဝါရှင်တန်ကိုလာရောက်လိုပါတယ်။ဒါပေမဲ့အခုချိန်မှာတော့သူ့ရဲ့ကိုယ်စားအင်ရှီမင်းသားမိုဟာမက်ဘင်နာယက်ဖ်နဲ့ဒုတိယအင်ရှီမင်းသားမိုဟာမက်ဘင်ဆော်မန်တို့ကိုဆေးလွတ်မှာဖြစ်ပါတယ်။ဘင်းရဲ့သားဟာကာကွယ်ရေးဝန်ကြီးတာဝန်ယူထားသူလည်းဖြစ်ပါတယ်။ဒီညီလာခံကဆော်ဒီဥဆောင်ပြီးတော့လေကြောင်းကနေစစ်စင်ရေးတွေလုပ်နေတဲ့အင်ဒီချင်းရေမင်းနိုင်ငံမှာလူသားချင်းစာနာတဲ့အနေနဲ့အကူအညီတွေပေးဖို့၅ရက်ကြာအပြစ်ကတ်ရက်ဆဲတဲ့အချိန်မှာတိုက်ဆိုင်နေတယ်လို့သူကပြောပါတယ်။တချို့အမေရိကန်နိုင်ငံရဲ့နိုင်ငံရေးအကဲခတ်တွေကတော့ဆော်ဒီဘီကအခုလိုထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ကိစ္စကိုဖျက်လိုက်တာဟာအီရန်နဲ့ဆွေးနွေးနေတဲ့နျူကလ িয়ার သဘောတူညီမှုရရှိဖို့ကိစ္စအပေါ်ဆန့်ကျင်တဲ့အတွက်လှုပ်တာဖြစ်တယ်လို့ပြောဆိုနေကြပါတယ
်။တရင်းတွေနဲ့ညာဘက်ကကျူဘာနိုင်ငံကိုအလဲပတ်ရောက်သွားတဲ့ပြင်သစ်သမ္မတဖရန်ဆွာအိုလန်ဟာကျူဘာခေါင်းဆောင်ဖီဒယ်ကက်စထရိုနဲ့တနင်္လာနေ့ကဟာဗာနာမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဒါအပြင်ပြင်သစ်သမ္မတတူဦးအနေနဲ့ကွန်မြူနစ်နိုင်ငံကိုပထမဦးဆုံးလေပတ်တာလည်းဖြစ်ပါတယ်။မစ္စတာအိုလန်ဟာအီတလီနိုင်ငံကပြန်လာမဲ့ကျူဘာသမ္မတရာဟူကက်စထရိုနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။သမ္မတဖရန်ဆွာအိုလန်ကိုဟိုဆေးမာတီနိုင်ငံကလေဆိပ်မှာကျူဘာလက်ထောက်နိုင်ငံသား၏ဝန်ကြီးနဲ့အဖွဲ့ကလာရောက်ကြိုဆိုခဲ့ကြပြီးကျူဘာကိုရောက်လာတာဟာသူ့အနေနဲ့စိတ်လှုပ်ရှားမိကြောင်းမစ္စတာအိုလန်ကပြောပါတယ်။သူ့ရဲ့ခရီးစဉ်ဟာအမေရိကန်သမ္မတအိုဘားမားကျူဘာနိုင်ငံကိုအလဲပတ်သွားရောက်ခဲ့ပြီးနောက်ပိုင်းအနောက်နိုင်ငံခေါင်းဆောင်တွေကကျူဘာကိုပထမဦးဆုံးလာရောက်လည်ပတ်သူလည်းဖြစ်ပါတယ်။ပြင်သစ်နဲ့ကျူဘာတို့နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ရေးပမာဏဟာအမေရိကန်ဒေါ်လာတန်400နီးပါးရှိပါတယ်ခင်ဗျာ။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းအစီအစဉ်ကအင်္ဂါနေ့မနက်ခင်းနိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။အထူးသဖြင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကထွက်ပြေးလာကြတယ်လို့ယူဆရတဲ့လှေစည်းပြေးရိုဟင်ဂျာဒုက္ခသည်တွေကိုရက်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအာချေးကမ်းရိုးတန်းတနေရာမှာကယ်တင်ရရှိခဲ့ပြီးတော့တနင်္လာနေ့မှာအာနာပိုင်တွေကလုတ်စခွန်မြို့စီကိုခေါ်ယူသွားပြီးတော့သူတို့အတွက်လူအပ်တာတွေဆောင်ရွက်ပေးနေတယ်လို့ပြောပါတယ်။ဒီဒုက္ခတဲ့အုပ်စုထဲမှာဒါဇင်နဲ့ချီတဲ့ကလေးငယ်တွေနဲ့အမျိုးသမီးတရာလောက်ပါဝင်ပြီးတော့လူဝင်မှုကြီးကြပ်ရေးရဲတပ်ဖွဲ့ဝင်တွေနဲ့အနီးအနားမှာရှိတဲ့ဆေးရုံကဆေးဝင်တန်းတွေကစောင့်ရှောက်မှုတွေပေးနေတယ်လို့ဆိုပါတယ်။သူတို့ဟာမလေးရှားနိုင်ငံကိုတောရောက်ကြတာဖြစ်ပြီးတော့လမ်းမှာစီကုံသွားတဲ့အတွက်သူတို့ရဲ့လှေကိုငါးဖမ်းသမားတွေကဆွဲပြီးတော့ခေါ်လာခဲ့ရတာလို့သိရပါတယ်။ဒီလိုရွှေ့ပြောင်းနေထိုင်ကြဖို့ကြိုးစားတဲ့ဒုက္ခသည်တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်ပြီးတော့အဲ့ဒီအုပ်စုဟာထိုင်းနိုင်ငံကနေလွန်ခဲ့တဲ့9ရက်လောက်ကထွက်ခွာလာကြတာဖြစ်တယ်လို့အာနာပိုင်တွေကယုံကြည်နေကြပါတယ်။လန်ခီးတစ်ချောင်းမှာလူတချို့တေဆုံးခဲ့ပြီးတော့ကယ်ဆယ်လိုက်နိုင်သူတွေက50လောက်ကိုအခုခါမှာဆေးရုံတင်ထားရပါတယ်
။မြောက်ကိုရီးယားနိုင်ငံအနေနဲ့ရေအောက်ကနေပစ်လွှတ်နိုင်တဲ့ပေဒိန်ဒုံးကျည်ထုတ်လုပ်မှုကိုရပ်ပစ်ဖို့တောင်ကိုရီးယားနိုင်ငံကတောင်းဆိုလိုက်ပြီးရင်းငုတ်သင်းမောကနေပေဒိန်ဒုံးကျည်တွေပစ်လွှတ်ဆန်းသတ်ခဲ့တာကိုအထူးပဲစိုးရိမ်မိကြောင်းတောင်ကိုရီးယားအစိုးရကထုတ်ဖော်ပြောဆိုလိုက်ပါတယ်။ရင်းငုတ်သင်းမောကနေပေဒိန်ဒုံးကျည်တွေအောင်မြင်စွာပစ်လွှတ်ဆန်းသတ်နိုင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကပြီးခဲ့တဲ့စနေနေ့မှာကြေညာခဲ့ပေမဲ့ဘယ်နေ့ဘယ်အချိန်ဘယ်နေရာမှာဆန်းသတ်ခဲ့တယ်ဘလောက်အကွာအဝေးအထိရောက်နိုင်တယ်ဆိုတာမျိုးကိုတော့ထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။ရင်းငုတ်သင်းမောအဟောင်းတွေသာပိုင်ဆိုင်တဲ့မြောက်ကိုရီးယားနိုင်ငံဟာအခုလိုရင်းငုတ်သင်းမောကနေပြစ်နိုင်တဲ့ဒုံးကျည်နည်းပညာကိုပိုင်ဆိုင်နိုင်ပါမလားဆိုတာလေ့လာသူတွေကြားသဘောထားကွဲနေကြပါတယ်။ဒီလိုနည်းပညာကိုပိုင်ဆိုင်နိုင်ဖို့အနည်းဆုံး 4-5 နှစ်အချိန်ယူရလိမ့်မယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ
်။စီကူနိုင်ငံမှာဆေချောတဲ့ဘလော့ဂါတဦးနဲ့တီးခြားလွတ်လပ်တဲ့သတင်းအင်တာနက်ဆမျက်နှာတစ်ခုကိုအစိုးရကဖမ်းဆီးအရေးယူလိုက်တဲ့အတွက်စီကူနိုင်ငံရဲ့လွတ်လပ်စွာပြောဆိုခွင့်အကန့်အသတ်နဲ့လာမဲ့ရွေးကောက်ပွဲအပေါ်မှာအာရုံစိုက်လာကြပါတယ်။စီကူနိုင်ငံစတင်တီးခြားတဲ့ခေါင်းဆောင်ကြီးလီကွမ်ယူကွယ်လွန်ပြီးတော့9ရက်ကြာမှအသက်16နှစ်အရွယ်ကလေးတယောက်ကလီကွမ်ယူတည်ဆုံးတာနဲ့ပတ်သက်ပြီးတော့ထင်းငေါ်ရေးသားပြောဆိုတာကို YouTube Internet ပေါ်မှာဖော်ပြခဲ့ပါတယ်။သူ့ကို Internet သူ့ရဲ့ Internet ဆမျက်နှာကိုလည်းပိတ်ပစ်ခဲ့ပါတယ်
။အာဖရိကနဲ့ရှေ့အာရှနိုင်ငံတွေမှာကူးစက်နေတဲ့ Type 5 ယောဂပိုးဟာပဋိဇီဝဆေးတွေကိုခံနိုင်ရှိတဲ့ယောဂပိုးမျိုးစားဖြစ်လာပြီလို့သိပ္ပံပညာရှင်တွေကထုတ်ပြောလိုက်ပါတယ်။နိုင်ငံပေါင်း63နိုင်ငံမှာရှိတဲ့ Type 5ယောဂပိုး1800ရဲ့အကျိုးသက်ရောက်မှုကိုစမ်းသပ်စစ်ဆေးတဲ့သုတေသနစာတမ်းမှာဖော်ပြခဲ့တာပါ။အဲ့ဒီပိုးနမူနာတွေဟာ 49% ရာခိုင်နှုန်းဟာပြည်ဇီဝဆေးတွေကိုခံနိုင်ရှိတယ်လို့ပြောကြပါတယ်။
direct from Washington, the voice of America, the VOA.
အင်္ဂါနေ့နေ့ကခင် VOA မြန်မာပိုင်းစီစဉ်အတွက်သတင်းလှတွေကိုဆက်လက်ထုတ်လွှင့်မှာပါ။ဘင်္ဂလားပင်လယ်အော်ကနေတဆင့်အရှေ့တောင်အာရှနိုင်ငံတွေကိုလှေစီးပြီးထွက်ပြေးလာကြတဲ့ဒုက္ခသည်အများစုဟာမြန်မာနိုင်ငံကရိုဟင်ဂျာတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR က VOA ကိုပြောပါရယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေကိုဖြည့်ရှင်းနိုင်တဲ့နီလန်မရှိတဲ့ကာလပတ်လုံးရိုဟင်ဂျာဒုက္ခသည်ဥယျာဉ်ဟာဒေသရင်းနိုင်ငံတွေမှာဒီထက်ပိုပြီးများလာဖို့ရှိတယ်လို့လည်းသတိပေးပြောဆိုလိုက်ပါရယ်။အပြည့်စုံကဒီလိုပါရှင်။ပြည်ခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့ကအင်ဒိုနီးရှား၊မလေးရှားနဲ့ထိုင်းနိုင်ငံပိုင်နဲ့ပင်လယ်ပြင်တွေမှာလူမှောင်ခိုကူးသူတွေရဲ့လှေတွေနဲ့လိုက်ပါခဲ့ကြတဲ့ဒုက္ခတွေတွေထောင်ထဲချီရှိခဲ့ပါတယ်။အပြည့်ပြည့်ဆိုင်ရာရွှေပြောင်းနေထိုင်ရေးဆိုင်ရာအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောဆိုချက်အရဆိုရင်ထိုင်းနိုင်ငံမှာလူမှောင်ခိုကူးမှုတွေကိုစတင်တိုက်ဖျက်နှိမ်နင်းနေတာကြောင့်လူမှောင်ခိုကူးသူတွေဟာလှေပေါ်ကလူတွေကိုကမ်းပေါ်တင်ဖို့တွန်းဆုတ်နေတဲ့အတွက်အခုလိုလှေတွေနဲ့ထောင်ထဲချီတဲ့လူတွေဟာပင်လယ်ပြင်မှာမျောနေကြတာဖြစ်တယ်လို့ဆိုပါရယ်။ဘင်္ဂလားပင်လယ်အော်ကနေလှေနဲ့ထွက်ပြေးလာတဲ့သူတွေထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေအများစုဖြစ်ပြီးသူတို့တွေဟာညှဉ်းပန်းနှိပ်စက်မှုကနေလွတ်မြောက်အောင်ထွက်ပြေးလာကြသူတွေဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘာဘာဘလော့ခ်က VOA ကိုပြောပါရယ်။
What we are seeing is that the number of people that are taking the boats in the Bay of Bengal over 40
Bengalabin le oma hle rin ne lite pa la ke ja du ri de ga 40 ya gain nung ga ni 60 ya gain nung la ha myama naingan yakhan pi ne myaw pan ga la du ri phit par de tru thwat la ya de adika a chang yin ga le yakhan pi ne de ma phit ni de naingan yi piti pakha ri jaw phit par de da ko phie shin nai ne nilan le ma shi de de akha ma phi a pe khan ya de du ri ha အဲ့ဒီနေရာကနေထွက်ပြေးပြီးလုံုံစိတ်ချရတဲ့ဒေတာတွေစီလွတ်မြောက်ဖို့ကြိုးစားလာတဲ့အရေးအတွက်ပိုများလာမှာဖြစ်ပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်ဦးရေနှစ်တန်းခွဲလောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်2011ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်တွင်အတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားတဲ့အခြေအနေတွေဆိုးရွားလာပြီးတဲ့နောက်ရိုဟင်ဂျာတွေဟာအရှေ့တောင်အာရှနိုင်ငံတွေစီထွက်ပြေးပြတ်နှက်ရောက်ရှိလာနေတာဖြစ်ပါတယ်ဒါ့အပြင် UNHCR ရဲ့အစီရင်ခံစာအရဘင်္ဂလားပင်လယ်အော်မှာအခုလိုလှေစီးပြီးစွန့်စွန့်စားစားထွက်ပြေးကြသူအရေအတွက်ဟာ2014ခုနှစ်နဲ့နှိုင်းယှဉ်ရင်နှစ်ဆပိုပြီးများလာတာဖြစ်တယ်လို့ဘာဘာဘလော့ခ်ကပြောပါတယ
် We have seen an increase in number of people who are taking the risk
လက်ရှိ UNHCR ရဲ့အစီရင်ခံစာအရ2015ခုနှစ်ပထမ3လပတ်အတွင်းခံမှန်းကြီးလူပေါင်း2သိန်းခွဲလောက်လုံခြုံမှုရှိတဲ့အရှေ့တောင်အာရှနိုင်ငံတွေစီကိုထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်ဒီလူတွေဟာမြန်မာနိုင်ငံကရိုဟင်ဂျာအများစုဖြစ်ကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ကြပါတယ
်ပြီးခဲ့တဲ့လကထိုင်းနဲ့မလေးရှားနယ်စပ်အနီးလူမောင်ခိုကူးသူတွေရဲ့တော်ရင်စခန်းတွေစီမှာတွေ့ရှိခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယုံကြည်ရတဲ့အလောင်း30ကျော်အမှုနဲ့ပတ်သက်လို့လည်းပြင်းပြင်းထန်ထန်ကင်တွယ်စစ်ဆေးပေးဖို့ထိုင်းအစိုးရကို UNHCR ကတိုက်တွန်းထားပါတယ်မနေ့ကတော့မလေးရှားကမ်းလွန်ရေပြင်လန်ကာဝီကျွန်းကိုလေ40နဲ့လိုက်ပါလာတဲ့ရိုဟင်ဂျာ1000ကျော်ရောက်လာခဲ့တယ်လို့မလေးရှားအာဏာပိုင်တွေကပြောပါရတယ်။ဒါအပြင်တနင်္ဂနွေနေ့ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကလို့ယူဆရတဲ့ရွှေပြောင်းဝင်ရောက်လာသူ600နီးပါးလောက်ဟာအင်ဒိုနီးရှားနိုင်ငံအာချေကမ်းခြေကိုရောက်ရှိခဲ့ကြပါရတယ်။ကလေးနဲ့အမျိုးသမီးတွေပါဝင်ပြီးလူတွေအပြည့်အသိတင်ဆောင်ထားတဲ့ဆက်လီနစီဟာအင်ဒိုနီးရှားရေပိုင်နဲ့မှမျောနေတဲ့အတွက်ဒေသခံ၅ဖမ်းလုပ်သားတွေကကမ်းခြေကိုတင်းမော့နဲ့ဆွဲယူကယ်တင်ခဲ့တာဖြစ်ပါရဲ့ရှင်။
တော်တာရှင်များရှင်အရင်ဆိုရှယ်လစ်အစိုးရလက်ထက်မှာရောစစ်အစိုးရလက်ထက်မှာပါမြန်မာနိုင်ငံရဲ့အထက်တန်းပညာရေးစနစ်ကိုအမျိုးမျိုးဆန်းသက်ပြင်ဆင်ခဲ့တာတွေကြောင့်ကျောင်းသားတွေအတွက်ရောပညာရေးစနစ်ကိုပါထိခိုက်စေတယ်လို့ဝေဖန်မှုတွေရှိခဲ့ပါတယ်ပညာရေးဥပဒေမူကြမ်းပြင်ဆင်ချက်ကိုဥပဒေအဖြစ်အတည်ဖြစ်လာဖို့စောင့်နေတဲ့အခုချိန်မှာတော့တက္ကသိုလ်ကောလိပ်တွေရဲ့တီးခြားလွတ်လပ်ခွင့်ကိစ္စကိုပြောဆိုနေကြသလိုအထက်တန်းပညာရေးစနစ်ကိုဘလို့ပုံစံအကောင်အထည်ဖော်မလဲဆိုတာမိဘဆရာတွေအကြားစိုးရိမ်မကင်းဖြစ်မှုတွေရှိပါတယ်အထက်တန်းပညာရေးစနစ်နဲ့ပတ်သက်လို့မိဘဆရာကျွမ်းကျင်သူပညာရှင်တွေရဲ့အမြင်ဘလို့ရှိပါသလဲ အခုအင်္ဂါနေ့ညပိုင်းဓာတ်ရလေလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။ဒါမှမဟုတ်စာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကိုယ့်ရဲ့အမြင်ကိုမေးခွန်းတွေကိုလည်းကြိုပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။အခုဆက်လက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ။အလွတ်သတင်းတောက်ကိုပါကြီးအသက်ခံရမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့တပ်မတော်သားတွေကိုစစ်တပ်တရားရုံးကတရက်သေးလွှတ်ပေးလိုက်ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပေမဲ့မွန်ပြည်နယ်ကြိုင်မြောမြို့တရားရုံးမှာတပ်တွေတွေကိုစတင်စစ်ဆေးတဲ့အခါမှာတော့ဒီအမှုဟာဥပဒေနဲ့အညီဆောင်ရွက်မှုမရှိဘူးဆိုတာပေါ်လွင်ခဲ့တယ်လို့ကိုပါကြီးမိသားစုရဲ့ရှေ့နေဖြစ်သူဦးရောဘတ်ဆန်းအောင်ကပြောပါရယ်ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကဆက်ပြီးပြောပြမှာပါရှင
်အလွတ်သတင်းတောက်ကိုပါကြီးဟာရဲကသူ့ကိုဖမ်းဆီးစစ်ဆေးခဲ့ပြီးစစ်တပ်ကိုလွှဲပြောင်းကစစ်တပ်ကစစ်ဆေးမေးမြန်းရင်းနဲ့ထပ်ပြေးဖို့ကြိုးစားတယ်ဆိုပြီးတနက်နဲ့ပြစ်ခတ်ခံခဲ့ရတာပါဒီအမှုနဲ့ပတ်သက်ပြီးကြိုင်မျောမြို့နယ်တရားရုံးမှာတက်တေအဖြစ်ကိုပါကြီးရဲ့ဇနီးဖြစ်သူကိုစစ်ဆေးရမှာတော့အမှုဟာဥပဒေကြောင်းအရဆောင်ရွက်ခဲ့မှုမရှိဘူးဆိုတာကိုပေါ်လွင်စေခဲ့တယ်ဆိုပြီးတရားလွတ်တော်ရှေ့နေဦးရောဘတ်ဆောင်ကဆိုပါတယ
်မြန်မာနိုင်ငံပြည်ကိုသတ်ခံရတဲ့ကိုပါကြီးရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝင်နေတာတဲ့ပြန်မှုတွေကင်းအမှုနံပါတ်14မြင်းကောင်း2015ကိုပါမင်းနာသူဇနီးတဲ့မတနာကနေ့ထွက်ဆိုချက်ပေးပါတယ်အဲ့လိုထွက်ဆိုချက်ပေးတဲ့အခါမှာအခုလိုပြေဆုံးသွားခြင်းဟာတမတော်ပိုင်းဆိုင်ရာပုံကိုယ်ကြီးကြောင့်ချိရတယ်လို့အဲ့ဒီလိုအခြေအနေကိုရောက်ရှိဖို့အတွက်စံရုံးမျိုးနဲ့ရဲတပ်ဖွဲ့ကနေတဲ့ရဲဒုတက်ချက်ကျော်သူရအောင်လို့အပါဝင်ကစောင့်ရွက်သွားခြင်းဖြစ်တယ်ဆိုတာပေါ်လွင်သွားပါတယ်အဲ့တော့ဒါကိုကြေကြေပြန့်ပြန့်အမှုကိုတောင်းရမယ်ဆိုရင်တော့အပြေကောင်းတရက်ကိုရနိုင်မှာဖြစ်ပါတယ်။လူတရားကိုဖမ်းပြီးတဲ့အချိန်ဒီစပြီးတော့24နာရီကျော်ကြောလို့မယ်ဆိုတရားရုံးမှာကျင်းပယူရမယ်။စကားကိုခေါ်သွားရမယ်။အခုလိုလမ်းမကြေးလမ်းမခေါ်ပြီးတော့စစ်တပ်လက်ကိုတွဲရဆိုတာဒါအင်မတန်မှတောင်းဝန်ရှိတဲ့ကိစ္စအခုလိုအသက်ဆုံးရှုံးရတဲ့ဆိုရင်အဲ့ဒီရဲတွေမှာအကုန်လုံးတောင်းဝန်မကင်းဘူး။
ဒီအမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကလည်းလူ့ခွင့်ရေးရှုထောင့်ကနေစစ်ဆေးမေးမြန်းခဲ့ပြီးသမ္မတကိုအစီရင်ခံစာတင်ခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာဒီအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အကြံပြုထားပါတယ်။ဒါပေမဲ့မကြသေးရင်ကမှထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မတော်အဲဥပဒေပုံမှန်81ပြမှုဆိုင်ရာဥပဒေပုံမှန်304လို့နဲ့စစ်ဆေးခဲ့ပြီးတရေသေးလွတ်တဲ့အမိန့်ကိုချမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမှုအရှိတောင်တိုင်းစစ်ထဏာချုပ်ကအတည်ပြုခဲ့တာကိုသိရှိရတယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကိုပါကြီးတည်ဆုံးခဲ့မှုနဲ့ပတ်သက်လို့အရာရှိစစ်တီတွေကိုအရေးယူတာဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြမှုဆိုင်ရာကျင့်သုံးဥပဒေတက်မတော်အဲဥပဒေတို့နဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနကနေပြန်ကြားချက်ရသိရှိရကြောင်းလူ့ခွင့်ရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကတော့ဒါဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုလိုသလိုဆွဲယူပြီးအသုံးပြုခဲ့တာဖြစ်တယ်ဆိုပြီးဝေဖန်ခဲ့ပါတယ်
။ခုကျမကမနေစပ်ရောဖမ်းစင်ကလာတော့ဥပဒေနဲ့အညီဖမ်းခဲ့တာမျိုးမဟုတ်ဘူး။ကျမမျိုးသားအုံမျိုးလည်းကောင်မှာဖမ်းပြီးရယ်။ကျမမျိုးသားအရက်သားတယောက်ဖြစ်တယ်။ဖမ်းခံတဲ့နေရာဒေသကရှုပ်ချူရေးကြေညာထားတဲ့နေရာဒေသမဟုတ်ဘူး။အဲ့ဒီတော့ကြောင့်ကျမမျိုးသားကိုဥပဒေရဖန်စီဥပဒေရစစ်စစ်ဥပဒေရအေးအေးဥပဒေရတရားရုံးတင်ရမှာဒါထုံးစံဒီလိုမျိုးမလုပ်ခဲ့ဥပဒေမဲ့ဖန်စီခဲ့တယ်အခုကြတော့မှကျမမျိုးသားကိုတတ်တဲ့ပြည်ခံတယောက်ကိုစစ်ပြည်ခံတယောက်ကိုကြတော့မှ2008ဖွဲ့စည်းပုံအခြေခံဥပဒေရလွတ်လိုက်တယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူတို့လိုသလိုလက်ပတ်သုံးနေတယ်လို့ပဲမှတ်ထင်
ဒီအမှုနဲ့ပတ်သက်လို့အေဘီလာ၁၀ရက်နေ့ကစပြီးချိန်မျိုးမျိုးနဲ့တရားရုံးမှာစတင်စစ်ဆေးနေကြတာဟာအခုဆိုရင်၄ချိန်ရှိသွားခဲ့ပါပြီ။ကိုပါကြီးရဲ့ဇနီးဖြစ်သူကိုတနေ့ကစစ်ဆေးခဲ့ပြီးမေလ25ရက်နေ့မှာတော့ရုံးချင်းထပ်မံချိန်ဆထားပါရယ်။အလွတ်သတင်းတော့ကိုပါကြီးဟာပြီးခဲ့တဲ့နှစ်စက်တင်ဘာလကုန်ကမွန်ပြည်နယ်ချိန်မျိုးမျိုးနယ်မှာဒီမိုကရေစီကရင်ကျိုးပြတက်မတော်နဲ့အစိုးရစစ်တပ်တို့တိုက်ပွဲဖြစ်နေစဉ်သတင်းရယူခဲ့ပြီးအပြန်ချိန်မျိုးမျိုးနယ်ထဲမှာပဲဖမ်းဆီးခံခဲ့ရတာပါ။ဖမ်းဆီးခံရပြီးတဲ့နောက် ဦးကောင်းတဲ့ကိုခန္ဓာတွေမှာတနက်ထံရတွေနဲ့တည်ဆုံးခဲ့ပါတယ်။သူတည်ဆုံးခဲ့ပြီးသုံးဘက်ကျော်အကြာလောက်မှာတော့စစ်တပ်ကတနက်လူလိုပြစ်ခတ်ရင်းတည်ဆုံးခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။သူ့ရဲ့အလောင်းကိုတော့တည်ဆုံးပြီးတလခန့်အကြာမှဖော်ထုတ်ခဲ့ပြီးမိသားစုကတည်မှုတည်ခင်းဖွင့်အလောင်းကိုစစ်ဆေးကတာဝန်ရှိသူတွေကိုအရေးယူပေးဖို့အမှုဖွင့်ခဲ့တာဖြစ်ပါတယ်ရှင်။
VOA သတင်းတော်အမအေးမှာပါရှင်အခုဆက်လက်ပြီးတော့ကချင်ပြည်နယ်ကနောက်ဆုံးရသတင်းကိုဆက်ပြီးပြောပြမှာပါကချင်ပြည်နယ်ကနေတရုတ်နိုင်ငံဘက်ခိုးထုတ်တဲ့တစ်မောက်ခိုမှုတွေမှာဒေသခံ KIA တပ်တွေပါဝင်ပတ်သက်နေတယ်လို့မြန်မာအစိုးရဘက်ကတန်တရားဝင်နေတာကြောင့် KIA တပ်တွေကိုအစိုးရတပ်တွေကလာရောက်တိုက်ခိုက်တဲ့သဘောဖြစ်တယ်လို့ယူဆကြောင်းကချင်ငင်းရင်းကြီးအကျိုးတော်ဆောင်အဖွဲ့ကပြောပါတယ် KIA တပ်ဖက်ကတော့တစ်မောက်ခိုမှုမှာသူတို့ပါဝင်ခြင်းမရှိဘူးလို့ညှင်းဆိုထားတာပါကိုညာဝင်းအောင်ကစူးစီးပြီးတော့တင်ပြမှာပါရှင
်။ကချင်ပြည်နယ်မန်စီမြို့တဝိုက်လက်တလောဖြစ်နေတဲ့တိုက်ပွဲတွေဟာ KIA တပ်တွေကတင့်မှောင်ခုမှုမှာပါဝင်ပတ်သက်နေတယ်ဆိုပြီးအစိုးရဘက်ကယူဆတာကြောင့်မြမတပ်မတော်ကလာရောက်တိုက်ခိုက်နေတာဖြစ်တယ်လို့သူနားလေကြောင်းကချင်ငင်းရန်ရေးအကျိုးတော်ဆောင်အဖွဲ့တာဝန်ရှိသူဦးလမိုင်ခွန်ကြာက VOA ကိုပြောပါတယ်
။အင်းကြီးချင်းနိုင်ငံဖြစ်တဲ့ပြည်နယ်ကတင့်မှောင်ခုဝင်လာတဲ့ဟာလည်းတကယ်နေနေအတော်ကြီးဝင်လာတာဖြစ်တဲ့အတွက်ဆက်ချက်မှုသမတော်လည်းကဒါရီကဒီသူ့မောင်ကိုလုတ်သမားရဲ့အားလုံးဟာဒီကိရနဲ့ပတ်သက်နေတယ်လို့သူတို့အနေနဲ့တော့ဒီလူကြီးဆရာတဲ့ရှိတယ်ကြ။အဲဒီကိစ္စနဲ့ပတ်သက်ပြီးမှကိရကိုမေးတဲ့အခါကျတော့သူတို့အနေနဲ့ပတ်သက်မှုတော့မရှိဘူး။ဒါပေမဲ့အောက်ခြေဘက်ကဟာတွေကတော့နားလည်မှုနဲ့သူတို့ပတ်သက်မှုရှိကောင်းရှိနိုင်တယ်လို့သူတို့ပြောတာတော့ရှိတယ်ကြ
။အစိုးရတပ်တွေဟာမန်စီမြို့နယ်နမ်လင်းပါနဲ့မုံတူပါရွာတွေနားက KIA တပ်မဟာ3တပ်တွေကိုလာရောက်တိုက်ခိုက်တာကြောင့်မနေ့ကအထိတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်း KIA တပ်ကဗိုလ်မှူးဇော်ကောင်ကပြောပါတယ
်။အဲဒါဖြစ်တဲ့နေရာမှာပဲ MNC မြို့နယ်နမ်လင်းပါဗိုလ်နမ်လင်းပါနဲ့မုံတင်ပါ။အဲဒီရွာပအုံးကြီးမှာပဲအဲဒီရွာမှာကျိုးတပ်ခွဲတွေပါရှိတဲ့နေရာပေါ့။၃၄ရက်ရှိပြီ။နေ့တိုင်းလူပဲလာတိုက်တဲ့တဘိုးကျအဆုံးကလည်းအစည်းစစ်ကမတီးဘူး။ဒါရရတဲ့နေရာ၃ရက်ရှိလို့တော့ဈေးချရတယ်။
အစိုးရတပ်တွေကအင်အားတော်တော်သုံးပြီးတော့ထိုးစစ်ဆင်နေတာမျိုးလား
ဘယ်ရင်ခဏရင်လို့ရှိလို့ပြောတော့ပဲအင်အားကြတော့900 600ပေါင်းချင်းရှိရဲ့အစိုးရတပ်က
တင့်မောင်ကိုတမားရီနောက်ကိုခြေရာခံရင် KIA နိုင်ပြည်တဲကိုအစိုးရတပ်တွေရောက်လာရတာဖြစ်တယ်လို့အစိုးရတပ်ကသူတို့ကိုရှင်းပြခဲ့တာမျိုးရှိကြောင်းကချင်ညဉ့်ညဉ့်ရေးအကျိုးတော်ဆောင်ဦးလမိုင်ခွန်ကြာကပြောပါတယ
်တမတော်ကတော့တင့်မောင်ကိုတမားရီကိုတစ်ဖမ်းဖို့အတွက်သွားလာတဲ့အချိန်မှာဟိုကေအိုရှိတဲ့နေရာမှာရောက်လာတော့သူတို့ကလည်းသူတို့တပ်ခန့်ကိုကာကွယ်လို့သူတို့ဖြစ်တယ်ဆိုပြီးတော့မှကေအိုလည်းအဲဒီမှာပြောတာဖြစ်တယ်အစိုးရဘက်ကတော့ကေအေတပ်ခန့်တွေကိုသူတို့တွတ်တိုက်ဖို့အစီအစဉ်လည်းမရှိဘူးသူတို့ကအနေနဲ့ကတော့ဒီကောင်းကျင်ကနေပြီးတော့မှလင်ပေါ်ကနေရှိတဲ့အချိန်မှာတစ်မွန်ကိုတမားတွေကားတွေအများအများဆိုတာတွာလာနေရတွေ့လို့အဲ့ဒီအရာတွေကိုလိုက်ဖမ်းကြည့်တယ်လို့အစိုးရဘက်ကတော့အဲဒီမှာပြောပါတယ်ကြာ
ကချင်ဒေသစစ်ပွဲတွေရပ်ဆဲနိုင်ရေးတိုက်ပွဲဖြစ်ပွားရာဒေသကိုကွင်းစင်းလေ့လာနိုင်ဖို့ KIO နဲ့အစိုးရတပ်တွေပေါင်းပြီးဖွဲ့ထားတဲ့ပြည်ပကညှိနှိုင်းရေးအဖွဲ့တွေဟာအခုအချိန်ထိလုပ်ငန်းမစနိုင်သေးဘူးလို့ဦးလမိုင်ခွန်ကြာကပြောပါတယ်။တကယ်တော့အခုပြဿနာဟာအစိုးရတပ်တွေနဲ့ KIO တပ်တွေကြားနားလည်မှုလွဲရာကဖြစ်ပွားလာတဲ့စစ်ပွဲတွေဖြစ်တာကြောင့်နှစ်ဖက်တပ်တွေသွာလာလှုပ်ရှားရမှာတစ်ဖက်နဲ့တစ်ဖက်ဂျိုတင်အတီပေးအကြောင်းကြားတာမျိုးလှုပ်တင်တယ်လို့ကချင်ညဉ့်ညဉ့်ရဲ့အကျိုးတော်ဆောင်အဖွဲ့ကအကြံပြုထားတယ်လို့ဆိုပါတယ်
။တက်ကလည်းသွားမယ်လာမယ်၊ကဲလည်းသွားမယ်လာမယ်ဆိုရင်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်နိုင်နဲ့လှုပ်ဆောင်သွားရင်တော့ပိုကောင်းပါတယ်။အဲ့လိုပဲမဟုတ်ဘူးဆိုရင်လည်းတစ်ဖက်ကဘာကိစ္စကြောင့်သွားတယ်ဆိုတာတော့မသိဘူး။မသိတဲ့အခါကျတော့တစ်ဖက်ကလည်းဆိုးယူမှုနဲ့ဟိုကာကွယ်တဲ့အနေနဲ့ပြစ်ခတ်တာမျိုးဖြစ်တဲ့အခါကျတော့ခဏခဏအဲ့လိုပဲပြန်ဖြစ်နေတယ်။အဲ့ဒါကြောင့်ဘာလို့ဖြစ်ဒီအစိုးရဘက်ကလည်းပဲဒီရစ်ခါပို့တာတို့ပတ်ချင်းတာတို့အဲ့တော့ဒီကုတ်ဖန်လာလို့ဆိုရလည်းဒီတစ်ခါကိုအကြောင်းကြားပြီးတော့မှတစ်ခါကလည်းအဲ့ဒါကိုနားလည်မှုဟိုတဘောတူညီမှုရယူပြီးမှသွားလာပြီးနေဆိုရင်လည်းဒါမှပြဿနာဖြစ်ပြအကြောင်းမရှိဘူးဒီလိုလှုပ်ဆောင်တော့ပိုကောင်းပါတယ်ဆိုပြီးကျွန်တော်တင်ပြထားတာပဲရှိတယ်ဗ
ျဦးလမိုင်ခွန်ကြာပြောဆိုသွားတာပါလက်တလောစစ်ပွဲတွေကြောင့်ဒေသခံတွေစစ်ဆောင်ဖို့အခြားဒေသကိုထွက်ပြေးခိုလုံနေရပါတယ်အစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုလုပ်ငန်းကော်မတီ UPWC နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအပြစ်ရဲစဲရေးညှိနှိုင်းမှုအဖွဲ့ NCCT တို့ကြားမှာအပြစ်ခတ်ရဲစဲရေးစောင့်ကြည့်လေ့လာရေးအဖွဲ့ Joint Monitoring Committee ဖွဲ့စည်းဖို့သဘောတူထားပေမဲ့အခုချိန်ထိလက်တွေ့ဖွဲ့စည်းနိုင်ခြင်းမရှိသေးပါဘူးခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။မကြခင်အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတော့မှာပါ။ ချစ်တိန်နိုင်ငံရွေးကောက်ပွဲမှာ Conservative Party အနိုင်ရခဲ့ပြီးတဲ့နောက်ဝန်ကြီးချုပ် David Cameron ရဲ့နောက်တဆင့်ခြေလှမ်းတွေကိုဥရောပကတတိထားဆောင်ကြည့်နေပါတယ်။ EU ဥရောပသမဂ္ဂထဲမှာချစ်တိန်နိုင်ငံဆက်ရှိနေရေးအတွက်ဘာတွေလိုအပ်မလဲ VOA သတင်းတောက် Lisa Bryan က Paris မြို့ကနေသတင်းပေးပို့ထားတာကိုနန်းလပိုင်ကပြောပြမှာပါရှင်။
ဂျာမနီနိုင်ငံမှာကျင်းပတဲ့ရွေးကောက်ပွဲတွေကိုပုံမှန်အားဖြင့်တခြားဥရောပတိုက်အတွင်းကနိုင်ငံတွေစိတ်ဝင်စားမှုမရှိကြပါဘူး။ဒါပေမဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံပါမန်ပြည်နယ်မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဥရောပတိုက်အပေါ်တန်တရားအမြင်ရှိတဲ့ပါတီအနိုင်ရလိုက်တဲ့ကိစ္စကပြင်သစ်နိုင်ငံမှာသတင်းဖြစ်လာပါတယ်။ဒါဟာလွန်ခဲ့တဲ့သတင်းတစ်ပတ်အတွင်းဗြိတိန်မှာကျင်းပတဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရဲ့ Conservative Party ကမဲအပြတ်အသတ်နဲ့အနိုင်ရခဲ့တဲ့အတွက်ဖြစ်ပါတယ်။ EU အဖွဲ့မှာဗြိတိန်ပါရှိနေမှုနဲ့ပတ်သက်လို့2019ခုနှစ်မှာလူထုဆန္ဒခံယူပွဲပြုလုပ်မယ်လို့ဝန်ကြီးချုပ်ကင်မရွန်ကကတိပေးထားတာကြောင့် EU ရဲ့အနာဂတ်နဲ့ပတ်သက်လို့တန်တရားအမြင်တွေစိုးရိမ်မှုတွေလူထုအကြားမှာပြန်လည်ထွက်ပေါ်လာပါတယ်။EU ရဲ့ထိပ်တန်းအကြီးအကဲနှစ်ဦးဖြစ်တဲ့ Europa Commission အကြီးအကဲ Jean Claude Juncker နဲ့ EU အကြီးအကဲ Donald Tusk တို့ကဗြိတိန်ဘက်ကတင်ပြလာတာတွေကိုနားထောင်ဖို့နဲ့စိတ်ဆက်ညှိနှိုင်းဆွေးနွေးဖို့ဆန္ဒရှိကြောင်း Brussels မြို့မှာပြောပါတယ်။ပြင်သစ်တမ္ပတ François Hollande ကလည်း EU အဖွဲ့အစည်းကဗြိတိန်နေရာနဲ့ပတ်သက်လို့ Mr. Cameron နဲ့ဆွေးနွေးဖို့ဆန္ဒရှိကြောင်းပြောပါတယ်။
Mais autant il est légitime de tenir compte des aspirations des Britanniques, mais il y a des règles en Europe. Et parmi ces règles,
Britain ခွဲထွက်ရေးကိုတရားဝင်ပြောဝိုင်ခွင့်ရှိပါတယ်။ဒါပေမဲ့တစ်ဖက်မှာ Mr. Cameron ကန့်သတ်ချင်တယ်ဆိုတော့ဥရောပအတိုက်အတွင်းလူတွေလွတ်လပ်စွာသွားလာနိုင်ခွင့်အပါအဝင်အဖွဲ့ဝင်နိုင်ငံတွေလိုက်နာရမယ့်စည်းကမ်းသတ်မှတ်ချက်တွေရှိပါတယ
်။2019လူထုဆန္ဒခံယူပွဲမလုပ်ခင်မှာ EU အကျွမ်းမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့နဲ့ Britain အဖွဲ့ဝင်ဖြစ်နေချင်းဆိုင်ရာသဘောတူညီချက်တွေကိုပြန်လည်ဆွေးနွေးလို့ကြောင်းမစ္စတာကင်မရွန်ကပြောပါတယ်။အခုအချိန်မှာတော့ EU ဘက်ကအသေးစိတ်ကိုစောင့်ဆိုင်းနေကြောင်းဘရပ်ဆဲလ်အခြေစိုက်ဥရောပမူဝါဒရေးရာလေးလာရေးအဖွဲ့ကသူတေသည်ဆိုနီယာပီယက်ဒရာဖီတာကပြောပါတယ်။
Because so far the conservative government has not been clear at all about what he means when he's talking about a reform.
ဘာဖြစ်လို့လဲဆိုတော့ Mr. Cameron ပြောနေတဲ့ EU အတွင်းကပြုပြင်ပြောင်းလဲရေးဆိုတာဘာလဲ။လူထုဆန္ဒခံယူပွဲမှာဘယ်အကြောင်းအရာကိုထည့်သွင်းဖော်ပြမလဲဆိုတာကိုမရှင်းလင်းသေးပါဘူး
။တံပြန်အကျိုးတက်ရောက်မှုတွေဟာကြီးမားနိုင်ပါတယ်။ပြင်သစ်မှာလည်း EU အဖွဲ့အစည်းကခွဲထွက်မယ်ဆိုတဲ့ကြွေးကြော်တန်နဲ့တက်လာတဲ့လက်ရရင်အမျိုးသားရေးတပ်ဦးပါတီဟာ2019မှာပြုလုပ်မဲ့တမရရေးကောက်ပွဲအတွက်လူထုစစ်တမ်းတွေမှာရှေ့ကပြေးနေပါတယ
်။ C'est l'Union européenne qui décide à notre place qu'on peut plus décider de la politique d'immigration, plus décider du budget, plus décider de la monnaie.
ဒီ radio နဲ့ပြုလုပ်တဲ့မေးမြန်းခန်းတစ်ခုမှာအမျိုးသားရေးတပ်ဦးပါတီခေါင်းဆောင် Marine Le Pen ပြောသွားတာကတော့စီးပွားရေးကနေလူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စတွေအစုံပြင်သစ်နိုင်ငံကိုစားဥရောပသမဂ္ဂကဆုံးဖြတ်ချက်တွေချနေတယ်လို့ဆိုပါတယ်။တကယ်လို့ဗြိတိန်အနေနဲ့ EU အတွင်ကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့ဆက်လက်ဖိအားပေးနေမယ်ဆိုရင်ဥရောပကိုမလိုလားတဲ့ပြင်သစ်နိုင်ငံကအမျိုးသားရေးတပ်ဦးပါတီတို့လိုလားတဲ့အတိုင်းဖြစ်သွားနိုင်တယ်လို့သူတေသည်ဖီယာဒရာဖီတာကပြောပါတယ်။ဒါပေမဲ့ကောင်းတဲ့အချက်ကတော့ EU အပေါ်လူထုရဲ့ထောက်ခံအားတွေများလာစေနိုင်ပါတယ်။ပြုပြင်ပြောင်းလဲမှုလှုပ်လိုက်ရင်ဗြိတိန်မဲဆန္ဒရှင်တွေအနေနဲ့ EU ထဲမှာပဲဆက်နေရေးမဲပေးဖို့ဆွဲဆောင်ပေးလိုက်တယ်လို့ဖြစ်သွားနိုင်ပါတယ်။ EU အနေနဲ့အခုလိုခွဲထွက်မယ်ဆိုတဲ့ချိန်ချောင်းမှုတွေကိုအရင်ကလည်းရင်ဆိုင်ခဲ့ရဘူးပါတယ်။နောက်ဆုံးဖြစ်ခဲ့တာကတော့မကြသေးခင်ကဂရိနိုင်ငံကခွဲထွက်ဖို့လှုပ်ဆောင်ခဲ့တဲ့ကိစ္စဖြစ်ပါတယ်။ဒါပေမဲ့ Brit Exit လို့ခေါ်တဲ့ဗြိတိန်ကခွဲထွက်မဲ့ကိစ္စကတော့စိတ်ပိုင်းဆိုင်ရာအရာရောစီးပွားရေးအရာပါကြီးမားတဲ့အကျိုးတက်ရောက်မှုတွေဖြစ်ပေါ်နိုင်ပါတယ်ရှင
်။နန်းလပိုင်ပြောပြသွားတာပါရှင်။မကြခင်မှာတော့စီးပွားရေးလုပ်ငန်းရှင်ကြီး Search Bank နဲ့တွေ့ဆုံမေးမြန်းထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နဲ့ခင်းစီစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်မှာပါလိုင်းတိုမီတာ24 32 49တို့ကအပြင်လိုင်းလက်မီတာ190 kHz 1905ကနေဖမ်းယူနားဆင်နိုင်ပါရှင်အခုဒုတိယပိုင်းနိုင်ဝက်မှာနေ့နဲ့ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပ
ါ FFDA နဲ့ပတ်သက်ဆိုတကယ်ပြောရင်နိုင်ငံတော်ကနေအင်မတန်ချိုးဆိုတယ်လိုလဲလိုချင်တယ်နော်နောက်ပြီးတော့လက်ရှိတဲ့ဥပဒေတွေအားလည်းအခုလုံးဒီနိုင်ငံသားကြီး
စီးပွားရေးလုပ်ငန်းရှင်ကြီး search ပတ်နဲ့တွေ့ဆုံမေးမြန်းထားတဲ့စီးပွားရေးကဏ္ဍမှာအပြည့်အစုံကြားရမှာပါရှင်ဒါအပြင်တုတ္တဆုံနဲ့ American တခွင်အစီအစဉ်ကိုလည်းထုတ်လင်းမှာပါအခုတော့ဒီကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်
ပထမအဦးဆုံးတင်ပြချင်တာကတော့ theladybeast.com online စာဆောင်မှာစောင့်မရှင် Nina Strosslick ရေးသားထားတဲ့စောင့်မဖြစ်ပါတယ်မြန်မာနိုင်ငံမှာဘယ်သူမှမလာတဲ့သူတို့တိဆောက်ထားတဲ့မြို့တော်လို့ခေါင်းစဉ်တက်ထားတဲ့စောင့်မပါနေပြည်တော်လို့အမည်ရတဲ့မြန်မာနိုင်ငံကအံဩစရာကောင်းလာတဲ့မြို့ဟာနယူးယောက်မြို့တော်ကြီးထက်6ဆပိုးပြီးတော့ကြီးမားပါတယ်မိအောင်ထိတ်လင်းနေပြီးတော့တန့်ရှင်းနေတယ်လို့ဘာမှမရှိပဲ6တွေ့နေပါတယ်ဘာကြောင့်များဒီမြို့တော်ကြီးကိုတိဆောက်ရပါလိမ့်ဆိုပြီးတော့စောင့်မကိုအစချီရေးသားထားပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်ကြာတစ်ခေါက်ရောက်ခဲ့ခြင်းတော့ရန်ကုန်ကနေနေပြည်တော်ကိုသွားခဲ့ရမှာလမ်းကကျန်းညအမှောင်မှာလရောင်ကိုအားထားပြီးတော့သွားနေရတာမို့အဲ့လိုတောင်မပြောခဲ့ဘူးလို့ရေးသားထားပါတယ်အခုတော့နေပြည်တော်လမ်းဟာဖြောင်ပြူးနေပြီးတော့လျှက်စစ်မီကိုဝေပုံကြစနစ်နဲ့အသုံးပြုနေရတဲ့တိုင်းပြည်မှာအလွန်စိတ်ချမ်းသာစရာကောင်းတဲ့ Oasis နေမြေတစ်ခုလို့ထင်ရပါတယ်မီးရောင်တွေအလွန်ထိန်လင်းတောက်ပနေတဲ့ Super Highway လမ်းမကြီးရဲ့ခလေကောင်ကနေဖြတ်သွားတဲ့မြို့တော်ကြီးဟာတိတ်ဆိတ်ခြောက်ကန်နေပြီးတော့လူတဦးတယောက်မှမတွေ့ရသလိုကားတစည်းတလေတောင်ကိုကိုကြော်ဖြတ်တက်သွားတာမျိုးမရှိပါဘူးတဲ့အဆောက်အဦတွေကြည့်ရတာကလည်းနေကင်းကြောင်တောင်မှာရုပ်ရှင်ရိုက်ဖို့ဆက်တင်လုပ်ထားတယ်လို့မျိုးဖြစ်နေတယ်လို့ဆိုပါတယ်နေပြည်တော်ဟာဆက်တလန်းသွားလမ်းမကြီးကိုဖြတ်ပြီးတော့သဘောတူညီမှုတွေပြုလုပ်ဖို့လာရောက်ကြတဲ့နိုင်ငံသားကညီနိုင်ရေးသမားတွေနဲ့အစိုးရမှုတန်းတွေကလွဲလို့ဘာမှတက်ဝင်လှုပ်ရှားမှုမရှိဘူးလို့យေတာထားပါတယ်2011ခုနှစ်ထိအုပ်ချုပ်သွားတဲ့စစ်အစိုးရခေါင်းဆောင်ဦးတန်းရွှေဟာ2005ခုနှစ်မှာရန်ကုန်မြို့တော်ကနေမြောက်ဖက်မိုင်250လောက်အကွာဝေးတဲ့နေရာကိုပြောင်းပြီးတော့အစိုးရယုံစိုက်တော့မယ်လို့ကြေညာခဲ့ပါတယ်။နောက်ပိုင်းမှာနေပြည်တော်ကိုလိုက်ပြီးတော့မပြောင်းရွှေ့ခြင်းကြတဲ့အစိုးရအမှုတန်းတွေကိုထောင်နှံအပြစ်ပေးမယ်ဆိုပြီးတော့တောင်းချင်းချောက်ပြောဆိုခဲ့တယ်လို့យေတာထားပါတယ်။ဦးတန်းရွှေဘာကြောင့်ရန်ကုန်ကိုစွန့်ခွာပြီးတော့ထွက်ပြေးသွားရတယ်ဆိုတာအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တချို့ကတော့ရန်ကုန်မြို့မှာအရေးခင်းအထီးရုံးနေဖြစ်လာခဲ့ရင်ရှောင်လွှဲနိုင်အောင်လို့ပြောကြတယ်လို့တချို့ကလည်းလူနည်းစုလူမျိုးစုသဘုံနေနဲ့စည်ရေးရတိုက်ခိုက်မှုတွေကနေအလှမ်းဝေးအောင်ပြောင်းတာပြည်တွင်းကဆရာသမားတယောက်ကတော့ဘေးဒင်ဆရာရဲ့တိုက်တွန်းမှုကြောင့်ပြောင်းရွှေ့တာစသဖြင့်ပြောကြားကြတယ်လို့ဆိုပါတယ်အခုနှစ်ဟာနေပြည်တော်တည်ထောင်လာ10နှစ်ပြည့်တဲ့အခါသမယဖြစ်ပါတယ်ဒါပေမဲ့နေပြည်တော်ကိုရောက်လာကြတဲ့သတင်းသမားတွေကတော့မြန်မာအစိုးရစတင်အခြေစိုက်တဲ့အချိန်ကစလို့ဘာမှထူးခြားတဲ့ပြောင်းလဲဖွံ့ဖြိုးတိုးတက်လာတာမတွေ့ရတဲ့အကြောင်းသာပြောဆိုနေကြတယ်စသဖြင့်ရေးသားထားပါတယ်ဆက်လက်တင်ပြပေးချင်တာကတော့အေယာဝတီအွန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါးတစ်ခုဖြစ်ပါတယ်ရင်းကြိုင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိတဲ့အတွက် KNU ခေါင်းဆောင်ဟာဝေဖန်ပြစ်တင်ပြောဆိုတာကိုခံနေရတယ်ဆိုပြီးတော့လဝီဝင်းရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်။မြမရင်းကြိုင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့လုတ်ကင်ဆောင်ရွက်နေတဲ့နေရာမှာကရင်အမျိုးသားအစည်းအရုံး KNU အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူဟာပွင့်ပွင့်လင်းလင်းလှုပ်ဆောင်တာမျိုးမရှိဘူးလို့ကရင်တိုင်းရင်းသားအရေးတက်ကြွလှုပ်ရှားသူတို့ကဝေဖန်လိုက်တယ်လို့ရေးသားထားပါတယ်။ညဉ့်ညာရေးကိစ္စနဲ့ပတ်သက်ပြီးတော့သူတို့တွေဘာလုပ်နေတယ်ဆိုတာကိုခေါင်းဆောင်ပိုင်းအတွင်းမှာကိုပွင့်ပွင့်လင်းလင်းပြောဆိုတာမျိုးမရှိဘူး။ရင်းကြိုင်းရေးလုတ်တယ်ဆိုတဲ့နေရာမှာသူတို့အနေနဲ့ရိုးရိုးသားသားပွင့်ပွင့်လင်းလင်းလှုပ်ဆောင်တာမျိုးကိုမြင်ကျင်တယ်လို့ကရင်အမျိုးသမီးလှုပ်ရှားမှုအဖွဲ့ KWAG ရဲ့ခေါင်းဆောင်ဖြစ်တဲ့စူဇနာလှလှဆိုးကပြောလိုက်ပါတယ်။ KNU တပ်မဟာခုနှစ်နယ်မြေမှာကရင်လူမှုအဖွဲ့အစည်း25ဘွဲ့ဟာ3ရက်ကြာတွဲဆုံဆွေးနွေးမှုပြုလုပ်ပြီးတဲ့နောက်အခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။အစည်းအဝေးအဖွဲ့နေမှာ KNU ဥက္ကဋ္ဌမူတူးစေဖို့လာရောက်ပြီးတော့တက်ခဲ့ပေမဲ့တရက်ပဲတက်ခဲ့ပြီးတော့ညီလာခံကိုအကြောင်းမကြားပဲပြန်သွားခဲ့တယ်လို့យေတာထားပါတယ်။ကျမတို့အားလုံးဟာညဉ့်ညံရေးကိုလိုလားကြပါတယ်ခေါင်းဆောင်တွေလုပ်နေတာကိုလည်းထောက်ခံပါတယ်ဒါပေမဲ့ဘ ഹു ကော်မတီဝင်တွေအားလုံးဒီဖြစ်စဉ်မှာထည့်သွင်းဖို့လိုတယ်လို့စူဇနာလှလှဆိုးကပြောကြားသွားတဲ့အကြောင်းရေးသားထားပါတယ် erawdi.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဥဆက်မွေးပါရှင်။အခုတော့နည်းနည်းချင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လင်းပါပါ။ဒေါ်လာလတ်တန်တင်ဆက်နေတဲ့ American Indian အသုံးနှုန်းပို့ချချက်ကိုနားဆင်ရမှာပါရှင်။
ဒီကိမနဲ့တင်ပြမယ် EDM အတုံးကတော့
front runner
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက F R O N T front ကရှေ့ R U N N E R runner ကအပြေးသမားဆိုတော့စကွိုက်ခွန်ရဲ့ဓာတ်ရိုက်ဒီဘက်ကတော့ရှေ့ကပြေးနေတဲ့လူပေါ့ EDM ဒီဘက်ကလည်းရှင်းပါတယ်ရှေ့ကပြေးနေသူဆိုရင်နိုင်ဖို့အလားအလာအကောင်ဆုံးလူလို့အဓိပ္ပာယ်ယူနိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
Jim Brown ဟာပြည်내အုပ်ချုပ်ရေးမှုရွေးကောက်ပွဲမှာအနိုင်ရမယ်အလားအလာအကောင်ဆုံးလူပဲပေါ့မဲဆန္ဒရှိအများစုကလည်းသူ့ကိုထောက်ခံကြတယ်လေလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် Jim Brown is the front runner in the governor's race. Most of the voters support him.
အနိုင်ရဖို့အလားအလာအကောင်ဆုံးလူဖြစ်နေတယ်ဆိုရင် EDM အသုံးရဘယ်လိုပြောမလဲ
Front runner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ EDM အသုံးပဲဖြစ်ပါတယ
်ဒေါ်လာလတ်တန်တင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံကို FDI လို့ခေါ်တဲ့နိုင်ငံခြားကနေတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေလာရောက်နိုင်ဖို့အစိုးရကမူဝါဒတွေချမှတ်ထားပေမဲ့အခက်အခဲတွေရှိနေကြောင်းအပါအဝင်လူငယ်တွေအတွက်အလုပ်ကိုင်ဖန်တီးပေးဖို့အတွက်အစိုးရနဲ့စီးပွားရေးအတိုင်းအဝိုင်းကပူးပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ Search Bank ကပြောပါတယ်VOA ဝိုင်းတော်သားကိုစောဝင်းလိုင်က search bank နဲ့တွေ့ဆုံမေးမြန်းထားပြီးတော့စီးပွားရေးကဏ္ဍကိုအခုလိုတင်ပြထားပါတယ်ရှင
်အခုလောလောဆယ်ဘာမှပြဖွင့်လိုက်တဲ့နောက်မှာအကုန်လုံးကညှော်လင့်ချက်တွေအများကြီးရှိကြတယ်ပေါ့နော်စီးပွားရေးနိုင်ငံခြားကနေလာပြီးတော့ရင်းနှီးမြှုပ်နှံခြင်းတဲ့သူတွေလည်းအများကြီးလည်းရောက်လာကြပြီဒါပေမဲ့တချို့ပြောနေကြတာကရောက်တင်တဲ့လောက်မရောက်သေးဘူးပေါ့ပြောနေကြတာတော့များတယ်အမေရိကန်ကုမ္ပဏီတွေဆိုရင်လည်းသွားတင်တဲ့လောက်မသွားကြသေးဘူးဆိုတော့ဘလို့အဟန့်တားတွေများရှိနေလို့လဲ
ကျွန်တော်တို့ဟိုနိုင်ငံကတော့ဒီလိုပါ FFDN နဲ့ပတ်သက်ဆိုတကယ်ပြောရင်နိုင်ငံတော်ကနေအင်မတန်ချိုးဆိုတယ်လိုလဲလိုချင်တယ်နော်နောက်ပြီးတော့လက်ရှိတဲ့ဥပဒေတွေအားလည်းအခုလုံးဒီနိုင်ငံခြားရင်းနှီးမြှုပ်နှံမှုပုံစံတွေကိုဟိုသေချာချာကာကွယ်ပေးတယ်ဥပဒေရဒါပေမဲ့ပြဿနာရှိတာကကတက်က capacity ပေါ့နော်ဒီနိုင်ငံခြားအနေလာတဲ့ community တွေအကြီးအများကြီးမှာတခုလုတ်ချင်လို့ရှိရင်ဟိုသူတို့လုတ်ရတဲ့သူတို့ဟိုစပေါ့နော်ဟိုချော်လွှားရတဲ့တစ်စက်ချော်လွှားရတဲ့ဒီ application တွေရောနားလည်မှုတွေရောတော်တော်များနေတယ်များတော့အချိန်ကအများကြီးလိုတယ်ဥပမာ MIC သူဆိုလို့ရှိရင် MIC မြန်မာ Investor Commission နေနဲ့ immediate ကြိုးစားတာစီဝေးဆိုရင်အရှိတနေုံပဲเนาะနောက်ပြီးတော့ကိစ္စတွေလည်းအများကြီးပဲဒါ MSC လူမလောက်ဘူးဆိုတော့တော်တော်များဟိုစားတာဝန်တွေပေါ့เนาะဟိုဖိတာဖိပြီးတော့ဟိုအချင်းကအများကြီးပို့လို့
အုပ်ချုပ်ရေးရန်တရားကြောင့်လားအဲ့ဒါက
ဒါကျွန်တော်ခင်ဗျားတို့ရန်တရားကြောင့်ဟိုအုပ်ချုပ်ရေးရန်နဲ့အဓိကပါပဲဟို MSC ဟိုလုံလောက်တဲ့ budget လုံလောက်တဲ့ဒီ capacity ပေါ့เนาะhuman capacity expertise capacity ဟိုဖြည့်ဆွက်မပေးတော့ဟိုနည်းနည်းတော့နှောင့်နှေးပါဘောเนาะဒါတစ်ပေါ့
အလုပ်တွေ backlog
အလုပ်တွေ backlog တွေအများကြီးဖြစ်တယ်နောက်ပြီးတော့ဥမအခုလို MIC ရဲ့ဖွဲ့စည်းပုံဆိုလို့ရှိရင်အခုလုံးကအင်မတန်ကြိုးစားတာပဲဒါမှမဟုတ်အခုလုံးက part time တော့ဟုတ်ကဲ့ဆိုတော့အဲ့ဒီကြောင့်တစ်ခါလေနှောင့်နှေးသွားတော့မတက်နိုင်ဘူးလေအဲ့ဒီလိုအချိန်မျိုးမှာကျွန် MIC ကဆောက်ရတာဘောเนาะနှောင့်နှေးသွားတယ်ဟိုဒဘာနဘာသုံးမချော်သွားဆိုတော့ဒါနည်းနည်းမှမထူးဆန်းဘူးเนาะအဲ့ဒီလိုမသိမသာနဲ့ဟိုဒဘာနဘာနဲ့ပြီးရမယ်ဟာနှစ်လသုံးလကြာသွားတာလည်းရှိတယ
်ဟုတ်ကဲ
့ဒါသူတို့မလုပ်ချင်တာမဟုတ်ဘူးအချင်းဦးမလောက်ဘူးเนาะအဲ့ဒီဟာမျိုးတွေကတော့ကျွန်တော်တို့ဖြည့်ရှိမှုကောင်းတဲ့အခြေရတယ်ပါဟုတ်ကဲ့
ဆိုတော့အခုမြန်မာပြည်မှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်တဲ့ဘာသာရေးကိစ္စတွေလည်းကြိုးစားကြိုးစားပြဿနာတွေဖြစ်တာတွေရှိတယ်အထူးသဖြင့်တော့အဓိကကတော့ဒီအမေရိကလိုနိုင်ငံမျိုးကအထူးသဖြင့်ပြောကြတာအမေရိကမှာလည်းဖြစ်နေပါပဲဟိုတိတ်ဟိုရက်ကပဲဘောက်တီမိုးမှာဖြစ်သွားတယ်ဆိုတော့လူငယ်တွေအလုတ်ကင်ဖန်တီးမပေးနိုင်လို့အခုလိုဖြစ်ရတာအလုတ်လက်မဲ့ရှိလို့လူမျိုးစုပမှုတွေဖြစ်တယ်နိုင်ငံရေးကမတည်ငြိမ်မှုတွေဖြစ်တယ်ဆိုပြီးပြောကြတာအန်ကဲလိုလူမျိုးစီးပွားရေးအရအောင်မြင်နေတဲ့လူပုဂ္ဂိုလ်တရားအနေနဲ့ဒီမြန်မာနိုင်ငံကလူငယ်တွေကိုဒါမှမဟုတ်လည်းမြန်မာနိုင်ငံမှာအလုတ်ကန်ကြီးဖန်တီးဖို့ဆိုလို့ရှိရင်ဘာတွေကအရေးကြီးတယ်လို့အန်ကဲမြင်တယ်လဲ
အဲ့ဒီအောင်မြင်မှုကတော့အဖက်ဖက်ဆိုင်ရာအကုန်လုံးပူးပေါင်းပြီးတော့ဟိုဆောင်ရမယ်ဆိုရဘက်ကနေဒီ job creation ပေါ့နော်အလုတ်ပေါ်ပေးတဲ့ဟိုစာလိုအပ်ချက်တွေအကုန်လုံးပြည့်စုံစုံနော်အများဆုံးနည်းနဲ့ပေါ်ပြဖို့လိုတယ်เนาะဒီဘက်ကတဲ့အလုပ်သမားတွေရဲ့အရေးသွေးเนาะလုပ်ကိုင်းနိုင်ငံနဲ့လုပ်နိုင်တဲ့အရေးသွေးတွေအများဆုံးမြင့်မားဖို့လိုအပ်တယ်မဟုတ်လို့ရှိရင်အလုပ်ရှိပေမဲ့လုပ်တဲ့လူမရှိတာเนาะ skill labor ပေါ့เนาะမလုံလောက်တာဒါလည်းပြက်လာပဲဆိုတော့အဲ့ဒီဟာဟိုစူးစမ်းရမယ်ဆိုလို့ရှိရင်ဖက်ဖက်ဆိုင်ရာသူစူးစမ်းဖို့လိုတယ်ဟိုတယောက်တစ်ယောက်နဲ့တစ်ဖက်ထဲနဲ့လည်းဖြစ်မှာမဟုတ်ဘူးအဲ့မဲ့ investment climate ပေါ့နော်ဒီယင်းနည်းမျိုးနမှုရာသီဥတုတစ်ခုလောက်အကောင်းရမယ်ဟလားဟိုအစိုးရမှန်ကန်ရမယ်ဟလားဒီမှန်ကန်ဆောင်ရွက်နိုင်ရမယ်နော်ဟိုအလုပ်သမားတွေကလည်းစူးစမ်းရမယ်အဲ့ဒီလိုဆိုရင်တော့ဖြစ်တော့
အလုပ်ကင်ဖန်တီးဖို့ဆိုရတဲ့အခုပြဿနာအလုပ်ကင်ဖန်တီးတဲ့ဟာရှိသလိုတစ်ဖက်မှာလည်းရှိနေတဲ့အလုပ်သမားတွေအလုပ်သမားတွေကတော့အကတိုးပေးဖို့တောင်းတဲ့ကိစ္စတွေရှိတယ်ဆန္ဒပြတာတွေရှိတယ်သူတို့ကျေးဝင်ပြီးတော့ဖြံပြပေးရတာအစိုးရကလည်းအလုပ်သမားဝန်ကြီးဌာနဝန်ကြားတွေကဝင်ဖြံပြပေးတာရှိတယ် CSO လူမှုအဖွဲ့အစည်းတွေကဝင်ပြီးတော့ဖြံပြပေးတာရှိတယ်ပြည်လဲသွားကြတာတွေလည်းရှိတယ်မပြည်လဲတာတွေလည်းရှိတယ်ပေါ့နော်တချို့ဖန်ခါတာတွေလည်းရှိတယ်ဆိုတော့အဲ့လိုပြဿနာတွေဖြစ်နေတာတွေကိုအန်ကယ်ဆိုရင်ဘယ်လိုဖြေရှင်းမလဲ
ကျွန်တော်အနေနဲ့တော့လေပြဿနာဆိုတာဘယ်နိုင်ငံဖြစ်ဘယ်အဖွဲ့အစည်းဖြစ်ရှိမှာပဲပြဿနာမရှိဘဲနဲ့အကုန်လုံးကအာချောမှုန်နေပြီးတော့တို့ဒီနေ့တိုင်းဖြစ်မယ်ဆိုတော့ဒါနတ်ပြည်မှာဖြစ်ရင်ဖြစ်မယ်ဒီလူဘဝမှာတော့မဖြစ်ဘူးထင်တယ်ကျင်းနေပြက်နာရှိမှာပဲအဓိကတော့ပြက်နာဘလောက်ကြီးတဲ့ပြက်နာလဲဖြည့်ရှင်းနေတဲ့ပြက်နာလားမဖြည့်ရှင်းနေတဲ့ပြက်နာဒါတစ်ချက်ပေါ့ဒါပေမဲ့ပိုးရေးကြည့်တာပြက်နာထွက်လာတဲ့အချိန်မှာဖြည့်ရှင်းတဲ့စန္ဒရှိတာမရှိလားအကြိမ်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေနော်ခေါင်းဆောင်တွေကပြက်နာဖြည့်ရှင်းမယ်ပြေလဲအောင်ဖြည့်ရှင်းမယ်အဲ့ဒီဆန္ဒရှိလို့ရှိရင်ပြက်နာကျင်းသိရှင်းလို့ရတယ်နော်အဲ့ဒီဆန္ဒမရှိရင်တော့ဒါတေးပွားတဲ့ပြက်နာလည်းပြက်နာပဲဘယ်တော့မှရှင်းမှာမဟုတ်ဆိုအငယ်နေနဲ့မြင်တာတော့အခုလောလောဆယ်ဟိုအုပ်ချုပ်နေတဲ့အဖွဲ့စည်းတွေကတော့အခုလုံးဖြည့်ရှင်းကျင်တဲ့စိတ်ဒါအပြည့်ရှိတယ်အာဖြည့်ရှင်းလို့မတက်လို့မဖြည့်ရှင်းနိုင်တာတော့ဟိုအချိန်မရှိလို့မဖြည့်ရှင်းတာတော့တို့မဖြည့်ရှင်းဖို့ဖြည့်ရှင်းနီးမှားပါလို့ထွက်လာတဲ့အဖြစ်ကဟိုအားမကြတာတို့ရှိကောင်းရှိမယ်ဒါပေမဲ့ဖြည့်ရှင်းနေတဲ့စိတ်ကရှိတယ်အဲ့ဒီပုံမှာပဲမျောလိမ့်ပြီးတော့အကောင်းမြင်ရမှာပဲ
အလုပ်သမားတွေကအဲ့လိုမျိုးလောအားကတွေတိုးတောင်းနေတာအောင်အငယ်ဘယ်လိုမြင်နေလဲသူတို့ရနေတ
ာအလုပ်သမားတိုးတောင်းတာတော့ဒါသဘာဝပဲဒါဘာမှသူတို့ဟိုအပြစ်တင်ဖို့မလိုဘူးဒါပေမဲ့အလုပ်သမားတောင်းတာဈေးကွက်ကပေးနိုင်ရင်ပေးမှာပေါ့မပေးနိုင်လဲမပေးဘူးဒါပဲတောင်းတဲ့ပေးလို့ရှိရင်ပျက်စီးဖို့ရှိတယ်ဟုတ်လားမလားတူပီကြည့်တူပီ25နှစ်ဒီအချိန်ကာလမှာစားတော့အရန်နေတယ်ဒါမှနဲ့အောင်မြင်လာတယ်လူတိုင်းကချမ်းသာလာတယ်နော်ဒီနေ့ဒီရဲ့လိုအပ်တဲ့လိုလာကြတဲ့အန်တိုပေတော့ဘာမှမင်းနဲ့ရှင်လို့ရှိရင်တူပီ40လောက်ကြာတယ်ဒီနေ့ဒီရဲ့သူတို့အရင်တော့လုံနိုင်တဲ့လူတွေမလုံနိုင်တော့ဘူးနော်ဒီ competitive မရှိတော့ဘူးဒါကြောင့်လဲဆဲဦးနေအခုလုံးပုံမှာပြည်လာခြင်းနဲ့ကမ္ဘောဒီးယားသွားခြင်းနဲ့ပြတူပြီမှာလုံးလုံးမရတော့ဘူးဆိုတော့အဲ့ဒီဟာအတူအချင်းနဲ့တူဖြစ်သွားမှာပဲတသက်လုံးဒီလာကနေပဲအလုံးလုံးမဆိုဘူးဘူးမှလည်းသဘောတူမှာမဟုတ်ဘူးကုံစင်းတော့ကမတည့်အောင်ပြောရရှိတယ်ကုံစင်းတော့ကလည်းတည့်နေတယ်အဲ့ဒီကုံစင်းတော့တက်တော့ကုံစင်းတော့တက်တဲ့အတိုင်းလာကလည်းတူအောင်မှာဗောဒါတော့ဘာမှမမှားဘူးလေနော်တတူအချင်းနဲ့တူသွားမှာ
ဟုတ်ကဲ့အင်္ဂါကျေးဇူးအများကြီးတ
ော်ပါတ
ယ်ဟုတ်ကဲ့
အခုဆက်လက်ပြီးတော့တုဒ္ဒဆောင်လေးအမေရိကန်တခွင်တင်ဆက်မဲ့အစီအစဉ်မှာတော့နယူးယောက်မြို့ကအ ထင်ကရ Empire State ဆောင်ကြီးအကြောင်းကိုမက်ခင်ဖြူထွေးကကိုသားညုံနဲ့အတူတင်ဆက်ထားပါတယ်ရှင
်။ကိုသားညုံရေဒီတစ်ပတ်မှာတော့နယူးယောက်မြို့ရဲ့စက်ပြေးကျောင်းနယူးယောက်မြို့ရဲ့အစဲနှလုံးလို့တင်စားခေါ်ဝေကြတဲ့ကဘာကျော်အဆောက်အဦကြီးတစ်ခုအကြောင်းကိုပြောပြမလားလို့ရှင့
်ဆိုပါဦးမြ။နယူးယောက်မြို့ရဲ့စက်ပြေးကျောင်းအဆောက်အဦဆိုတော့အရင် World Trade Center အဆောက်အဦနှစ်ခုနေရာမှာအခုပြန်ဆောက်ထားတဲ့ Freedom Tower မူးမြော်တိုက်ကြီးကိုပြောတာလားဒါမှမဟုတ်ဒီ Liberty ကျောက်ကြီးအကြောင်းလားဒါမှမဟုတ်ရင်တော့ Empire State အဆောက်အဦကြီးအကြောင်းပဲဖြစ်လိမ့်မယ်
။ကိုသားညူကနယူးယောက်ကျောင်းကိုကောင်းကောင်းသိနေတာဟုတ်နယူးယောက်မြို့မှာအထင်ကြီးအဆောက်အဦကြီးတွေအတော်များများရှိတဲ့အထက်ကျွန်မပြောချင်တာဘာလဲဆိုတာကိုဖမ်းမိတာပဲကိုသားညူပြောတာမှန်ပါတယ်နယူးယောက်မြို့လယ်မဟန်တန်ရက်မှာရှိတဲ့ Empire State အဆောက်အဦကြီးအကြောင်းကိုပြောပြမလားလို့ရှင့
်ကောင်းတာပါဗျာဒီအဆောက်အဦကြီးကအခုချိန်ထိပြည်တွင်းပြည်ပနယ်လှည့်ခီးသွားတွေနယူးယောက်မြို့ကိုလာတိုင်းအရောက်သွားကြည့်တတ်ကြတဲ့အထင်ကြီးအဆောက်အဦကြီးပဲမဟုတ်လားဗျာ
ဟုတ်တယ်ကိုသားညူရဲ့ဒီအဆောက်အဦကြီးဟာကမ္ဘာပေါ်မှာလူတွေမှတ်တမ်းတက်ဖို့အများဆုံးရိုက်ခံရတဲ့အဆောက်အဦတွေထဲမှာတစ်ခုပါတယ်လေနယူးယောက်မြို့ဆိုတာကလည်းကမ္ဘာပေါ်မှာလူတွေတက်ဖို့ရိုက်တာကိုအများဆုံးခံရတဲ့မြို့ကြီးတစ်ခုပဲဆိုတော့ဒီလိုမြို့ကြီးတစ်ခုရဲ့ကျက်တရေကိုစောင့်ပေးနေတဲ့ Empire State အဆောက်အဦကြီးကို Heart of New York City နယူးယောက်မြို့ကြီးရဲ့အသက်နှလုံးလိုတော်မှာတင်စားပြောကြရရှင့်1932ခုနှစ်မေလ1ရက်နေ့ကစတင်ဖွင့်လှစ်ခဲ့တဲ့ဒီအဆောက်အဦကြီးဟာအခုဆိုရင်84နှစ်ရှိသွားပြီပေါ့ရှင်ဒါနဲ့ကိုသားညူရောနယူးယောက်ကိုသွားတဲ့အခါ Empire State အဆောက်အဦကြီးနဲ့တက်ဖို့ရိုက်ဖြစ်မှာပေါ့အထဲကရောရောက်ပြီလား
ဓာတ်ပုံတော့ရိုက်ဖူးတာပါဗျာဒါပေမဲ့ဆောင်းထိပ်ပိုင်းကိုတော့မရောက်ဖူးသေးဘူးဗျာနယူးယောက်ကိုအချိန်ချင်းရောက်ပြီမဲ့ရောက်တိုင်းလဲအချိန်မရတာနဲ့မတော်ဖြစ်ပါဘူးဗျာ
ဒါဆိုရင်တော့အဲ့ဒီနေရာကိုရောက်ဖူးတဲ့နယူးယောက်သူတယောက်ပြောတာကိုနားထောင်ကြည့်ကြရအောင်နော
်ဟိုက direct ပေါ့နော် elevator အမြင့်ကြီးဟိုအပေါ်ဆုံးထပ် observatory ကိုသွားရတယ်အဲ့ဒါသွားတာဟိုအပြင်သွားလို့လည်းရတယ်အထင်းအနေနဲ့ကြည့်လို့ရတယ်မှန်တယ်ပေါ့နော်New York skyline အကုန်လုံးတော့တွေ့ရတယ် New Jersey တို့ကတော့တွေ့ရတယ် အမြင့်ဆုံး building ပေါ့နော်ဆိုတော့တော်တော်လှတယ်ဟို away တွေပေါ့နော်ဟိုဇာ upstate ဟိုနည်းနည်း New York အပေါ်ပိုင်းလည်းတွေ့ရတယ် Queens တို့ကတော့အကုန်လုံး Brooklyn တို့ကတော့တနေရာအကြီးစားအကုန်လုံးတွေ့ရတယ
်ဒါနဲ့ဝင်သွားတဲ့အချိန်မှာရောလူတွေအများကြီးရှိလားအထဲကိုဘယ်လိုသွားရလဲဆိုတော့ပြောပြပါ
ဟုတ်တယ်အများကြီးရှိတယ်ဟိုဇာအပေါ်တက်ဖို့လည်းသူက ticket လေးပေးတယ်အဲ့မှာလည်း line ဆောက်ရတယ်ပေါ့နော်ဟိုအစားချက်ချင်းရောက်တာနဲ့ပေါ်တက်ပြီးသွားလို့မရဘူးဆိုတာဟိုအရင်ပေါ်ပီလာဖြစ်တဲ့နေရာဆိုတော့လူတွေလည်းများတယ်ဆိုတော့စောင့်ရတယ်တကယ်တော့
ဒီ Empire State အဆောက်အဦကြီးတဲကိုဘာဖြစ်လို့သွားကျင်ခဲ့တာလဲဘာကြောင့်သွားခဲ့တာလဲ
အော်တစ်သက်တစ်ခါတော့ပြီးလာမလား Empire State Building ကတော့လူတိုင်းတက်တင်တယ်လို့ထင်တယ် တကယ်ဟို historical building နဲ့ဖြစ်တယ်ပြီးတော့ဓာတ်ပုံဒီတိုင်းထဲမှာကြည့် Empire State ပါတယ် movie တွေထဲမှာလည်း Empire State အများပါတယ်ဆိုတော့နော်နာမည်ကြီးဟုတ်စားတသက်တခါတော့သွားတက်ပြီးတော့ကြည့်ချင်တာပေါ့နော်ကျမမိမနေလာလည်းလဲသွားခေါ်သွားဘူးတယ်တငယ်ချင်းတွေကိုလည်းခေါ်သွားဘူးတယ်ဘာလို့လဲဆိုတော့ဒါတမိုင်းဝင်နေဖြစ်တယ်ပြီးတော့တနိုင်ငံလုံးကပြီးတော့နော်တကဘာလုံးကပေါ့နော် Empire State Building New York City ဆိုတာလူတိုင်းကတိကျတယ်တိကျတယ်ဆိုတော့သွားလေဖို့ပြန်မလာလိုအပ်တယ်ပေါ့နော်ဟိုကိုတမိုင်းဝင်တနေရာရောက်သွားတယ်ပေါ့နော်ဟိုနယူးယောက်မှာနေရာတွေကအများကြီးရှယ်တာပဲမဲ့ Empire State Building ကလည်းနည်းနည်းအကြီးကြီးပဲပေါ့နယူးယောက်လိုင်းအဲ့ကိုသွားတင်တယ
်အပေါ်ရောက်သွားတော့ရောဘယ်လိုခံစားရလဲပြောပြပါဦ
းအမြင်ကြီးဆိုတော့နော်ကျမကတော့တစ်ခါလေးကျရင်အမြင်နဲ့လည်းကြောက်တယ်ဒါပေမဲ့အဝေးကနေမြင်နေရတယ်ဆိုတော့ဟိုကို I feel like I'm on top of the world ပေါ့နော်ဝမ်းသာတယ်ဟိုကြည့်ရတာဒီမျိုးကြီးကဘလောက်ကြည့်ကြည့် Apple အနေကြည့်လိုက်တော့တည်ရမှာကိုအကုန်လုံးမြင်ရတော့တေးသွားလို့ဖြစ်သွားတယ်
။ဒါနဲ့ဒီအဆောင်ကြီးကအထက်တရာကျော်တယ်မဟုတ်လားဗျ
။ဟုတ်တယ်ရှင့်အထက်ပေါင်း102ထက်ရှိတယ်လေ။သူ့ရဲ့အမြင့်ပေကတော့1454ပေရှိတယ်တဲ့။ဒီအဆောင်ကြီးကိုစပြီးတရဝင်ဖွင့်ခဲ့တဲ့အချိန်ကနေနောက်အနှစ်50လောက်အထိကမ္ဘာပေါ်မှာအမြင့်ဆုံးအဆောင်ကြီးအဖြစ်နဲ့မှတ်တမ်းတင်ခံခဲ့ရတာပေါ့။နောက်ပိုင်းမှာတော့နယူးယောက်မြို့အပါအဝင်တခြားဒေသတွေနိုင်ငံတွေမှာလည်းဒီလိုမျိုးမိုးမျော်တိုက်ကြီးတွေအပြိုင်ပေါ်လာကြတော့အမြင့်ဆုံးအဆောက်အဦကြီးအဖြစ်စံချိန်မတင်တော့ပေမဲ့လို့နယူးယောက်မြို့ရဲ့သမိုင်းဝင်အထင်ကြီးအဆောက်အဦကြီးအဖြစ်နဲ့ကတော့အခုထိရှိနေတုံးပဲလေဒီအဆောက်အဦကြီးရဲ့အကျယ်ကတော့ပေပေါင်း 1.6 တန်ပက်လဲအကျယ်ဝင်ရှိပြီးတော့တကားပေါက်ပေါင်း 6,500 ကျော်နဲ့ဒက်လီက83ခုရှိတယ်တဲ့ဒါနဲ့ဒီအဆောက်အဦကြီးရဲ့သမိုင်းကိုပြောပြရအောင်မယ်တင်လား
ကယ်လီဆက်ပါအောင်ရ
ဒီလိုရှင် Empire State အဆောက်အဦကြီးစောင့်မဲ့နေရာကိုပထမဦးဆုံးဝယ်ခဲ့တဲ့သူကဂျွန်သွမ်ဆန်နဲ့စိုက်ပျိုးမွေးမြူရေးချန်ဆောက်ဖို့နယူးယောက်မြို့ထံကနေပြီးတော့ဒေါ်လာ2600ပေးပြီးတော့ဝယ်ခဲ့တာတယ်လေအဲ့ဒါကတော့1899ခုနှစ်တုန်းကပေါ့အဲ့ဒီနောက်1825ခုနှစ်မှာသွန်ဆင်ကသူ့ရဲ့စိုက်ပျိုးရေးချန်ကို Charles Lawton ဆိုတဲ့လူကိုဒေါ်လာ1000နဲ့ပြန်ပြီးတော့ရောင်းနေတဲ့ အဲ့ဒီကနေ1829ခုနှစ်မှာစီးပွားရေးလုပ်ငန်းရှင်ဝီလျံဘက်ဟောက်စ်အက်စတာမိသားစုကရင်းနှီးမြှုပ်နှံတဲ့အနေနဲ့အဲ့ဒီနေရာကိုဒေါ်လာ2500နဲ့ပြန်ပြီးတော့ဝယ်ခဲ့တယ်လေ။အစောပိုင်းကာလတွေတုန်းကတော့အဲ့ဒီနေရာမှာခန္ဓာကြီးကျယ်တဲ့မိသားစုအိမ်ကြီးတွေစောက်ပြီးတော့နေခဲ့ကြပေမဲ့နောက်ပိုင်းမှာတော့အဲ့ဒီအိမ်ကြီးတွေကိုဖျက်ပြီးတော့ World of Astoria Hotel ဆိုတာကိုစောက်ခဲ့တယ်တဲ့။ဒါပေမဲ့1928ခုနှစ်မှာတော့ World of Astoria Hotel ကိုဒေါ်လာ30,000လောက်နဲ့Bethlehem Engineering လုပ်ငန်းကိုပြန်ရောင်းခဲ့ပြီးတော့ Shreve Lamb and Harman ဆိုတဲ့ပြည်သူ့ကအဖွဲ့ကဒီကနေ့ရှိနေတဲ့ Empire State အဆောက်အဦးကြီးကို1930ခုနှစ် March 18ရက်နေ့မှာစပြီးတော့ဆောက်လုပ်ခဲ့ကြတာလို့သမိုင်းမှတ်တမ်းတွေမှာတော့ဆိုရဲရှင
့် Empire State အဆောက်အဦးကြီးကိုစပြီးတော့ဖွင့်လှစ်ခဲ့တာက1931ခုနှစ်မှာမဟုတ်လားဗျတနှစ်အတွင်းမှာပဲအပြီးဆောက်ခဲ့တာပေါ့
ဟုတ်တယ်ရှင့်တနှစ်ကျော်ကာလအတွင်းမှာကိုပဲအပြီးဆောက်ခဲ့တာလေတရင်တစ်ပတ်ကိုအထက်၃ထက်ခွဲနှုန်းပြီးအောင်နေစဉ်စလုပ်ရေးအလုတ်သမားအင်အား3500ကိုတုံးပြီးတော့စောက်ခဲ့တာတဲ့
ဒါနဲ့နေပါဦးဗျာဒီ Empire State အဆောင်ကြီးကိုတရားဝင်စဖွင့်တဲ့အဲ့ဒီမေလာတရက်နေ့က American သမ္မတ Mr. Hoover ကဖွင့်ပေးခဲ့တာမဟုတ်လား
ဟုတ်တယ်ကုသားညိုကြီးအဲ့ဒီချိန်တုန်းကသမ္မတ Hoover က Empire State အဆောင်ကြီးကိုဖွင့်ပေးခဲ့တာလေဒါပေမဲ့နယူးယောက်မြို့ကိုကိုယ်တိုင်သွားပြီးတော့ဖွင့်ပေးရမှာမဟုတ်ဘူးနော်ဒီမိုးမျော်တိုက်ကြီးထိတ်ကရောင်စုံမီးလုံးတွေကို Washington DC မြို့တော်ကနေခလုံးနဲ့နှိပ်ပြီးတော့တရားဝင်ဖွင့်ပေးခဲ့တာတဲ့
အဲ့လိုမျိုးတရားဝင်စဖွင့်ခဲ့တဲ့အချိန်ကနေအခုထိပဲဒီအဆောင်ရဲ့ထူးခြားမှုထဲမှာဒီရောင်စုံမီးလုံးလေးတွေလည်းပါတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့တို့နောက်ခရစ်စမတ်နဲ့နှစ်သက်ကူးလို့အထင်ကြီးအထိမ့်မဲ့နေ့တွေမှာဆိုရင်မီးရောင်စုံမျိုးမျိုးတုံးပြီးတော့ဒီအဆောင်ဦးကြီးကိုအလှဆင်ပုံဖော်လေးရှိတယ်လေအခုချိန်မှာတော့နောက်ဆုံးပေါ်နည်းပညာတွေနဲ့ LED ရောင်စုံမီးလုံးတွေကိုတုံးပြီးလျှက်စစ်စွမ်းအင်လည်းတိတ်များများသုံးဆွဲစရာမလိုပဲနဲ့အဆောင်ဦးကြီးကိုမီးထွန်းပေးနိုင်အောင်စီစဉ်ထားကြတယ်တဲ့တနစ်ပတ်လုံးဒီလိုအထိမ့်မဲ့နေ့တွေမှာမီးရောင်စုံထွန်းတဲ့အလေထကိုတော့1986ခုနှစ်ကနေအခုထိမပြတ်ခဲ့ဘူးလို့ဆိုတာပဲရှင့်
။ဒါနဲ့ကျွန်တော်ကြားမှုတာဒီ Empire State အဆောင်ကြီးကိုလေနဲ့တခါတိုက်မိခဲ့သေးတယ်မဟုတ်လားဗျ
။ဟုတ်တယ်ကုသားညုံရဲ့ဒုတိယကမ္ဘာစစ်ပြီးကာလလောက်ကပေါ့နော်1945ခုနှစ်ဇူလိုင်လစနေနေ့မနက်တရက်မှာမြို့တွေအရန်နဲ့ဆိုင်းနေတဲ့အချိန်နယူးဝက်ကလီစိတ်မှာဆင်းသက်ဖို့စ조사ခဲ့တဲ့ B-25 ဘုံးကျဲလေယာဉ်တစ်စင်းဟာလမ်းပြောက်ပြီးတော့ဒီ Empire State အဆောက်အဦကြီးရဲ့89တက်ရှိရာကိုဝင်တိုက်မိခဲ့တာတဲ့အဆောက်အဦနှစ်ထပ်စာလောက်ပျက်စီးသွားခဲ့ပြီးတော့လူ14ယောက်လည်းသေဆုံးသွားတယ်လေဒီလိုမတော်တဆမဟုတ်ဘဲနဲ့ကိုကိုကိုတေချောင်းကြံပြီးတော့တည်ရဲသူတွေလည်းရှိသေးတယ်သိလားEmperor State အဆောက်အဦကြီးပေါ်ကနေခုံချပြီးတော့ကိုကိုကိုအဆုံးစီရင်တဲ့သူ30ကျော်ရှိတယ်တဲ့ရှင်
။ဩဒီလိုဆိုတော့လေကြောက်စရာပါလားဗျ။အင်းလေဒီလိုမျိုးအဖြစ်ဆိုးတချို့ရှိပေမဲ့လို့စိတ်ဝင်စားတဲ့သူတွေကလည်းဒီနေရာကိုမပြတ်လာနေကြအောင်ပါပဲဗျ
။ဟုတ်တာပါရှင်။ခီးသည်တွေမပြတ်ဆိုဒီ Emperor State အဆောက်အဦကြီးကိုလာရောက်လဲပတ်တဲ့သူကနှစ်စဉ်တန်းတဲ့ချီရှိတယ်တဲ့။လူတွေမပြတ်လာကြည့်နိုင်အောင်လို့လေဒီအဆောက်အဦကြီးကိုနှစ်စဉ်မနက်၈နာရီကနေညတကောင်ကျော်၂နာရီအချိန်အထိတနစ်ကိုရက်ပေါင်း365ရက်အမြဲဖွင့်ထားတယ်တဲ့။နောက်ဆုံးပေါ်နည်းပညာနဲ့အနုပညာရက်တွေကိုပေါင်းဆက်ပြီးဒီကနေ့ Empire State အဆောက်အဦကြီးကိုဘလို့ရေရှည်တည်တံ့ပြီးခန့်ညာထဲဝါနေအောင်ကြိုးပမ်းလှုပ်ဆောင်ထားတယ်လေဆိုတာကိုလူအများသိနိုင်အောင်လို့လေဒီအဆောက်အဦကြီးရဲ့အတွင်းမှာပြကန်းတွေဖွင့်လှစ်ပြသထားတယ်လေကဲကုသားညို့လည်းစိတ်ဝင်စားတယ်ဆိုရင်တော့နောက်တစ်ခါနယူးယောက်ကိုရောက်တဲ့အခါ Empire State အဆောက်အဦကြီးတဲ့ကိုရောက်အောင်သွားခဲ့ပြီးတော့ကဲဒီတစ်ပတ်တော့ဒီလောက်နဲ့ပဲရက်ကြရအောင်လားရှင
်ကောင်းပါပြီဗျာနောက်တစ်ပတ်မှပဲနောက်ထပ်စိတ်ဝင်စားစရာအကြောင်းအရာတစ်ခုခုဆက်ကြသေးတာပေါ့
တော်ရရှင်တွေဘ ഹു ဒုတအဖျားဖျားချိုးပါနိုင်ကြပါစေရှင်
အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ဒီကနေ့ညအစီအစဉ်မှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ပြီးခဲ့တဲ့နှစ်အတွင်းစစ်ဘေးကနေဒါမှမဟုတ်နှိမ့်ဆက်ညှဉ်းပန်းခံရမယ့်အရေးကနေထွက်ပြေးပြီးဒုက္ခသည်တွေဖြစ်နေထိုင်ခဲ့ကြရသူ50တန်းကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်ကဒုက္ခသည်အများစုဟာအာရှနဲ့ပစိဖိတ်ဒေသတွေကဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့မှာတော့အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကဒေသကဒုက္ခသည်အများစုဖြစ်နေပါတယ်။ဒါအပြင်ဒုတိယကမ္ဘာစစ်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်လည်းပိုများလာပါတယ်။ပရိပခာအသစ်တွေပိုဖြစ်လာတာကအကြောင်းတစ်စိတ်တစ်ပိုင်းပါပေမဲ့ဖြစ်နေစေပရိပခာတွေကပြီးမသွားတဲ့အပြင်ပိုပြီးတာရှည်လာတာကြောင့်ဖြစ်တယ်လို့လူဦးရေဒုက္ခသည်နဲ့ရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးကက်သရင်းဝိုင်စနာကပြောပါတယ်။ဒါအပြင်ပြည်ပခတွေကပိုပြီးစိုးသွမ်းရက်ဆက်လာတာပါ။အကြက်သားတွေဟာအပြန်အလှန်ပြစ်ကြတဲ့အထက်မှာပိတ်မိနေရုံမကပါဘူး။စစ်တိုက်နေကြတဲ့သူတွေကလူနေအရက်တွေကိုသိမ်းရွာတွေကိုမီးရှို့ဆေးရုံတွေနဲ့ကျောင်းတွေကိုတောင်မှပိတ်မှတ်ထားနေကြတာနဲ့အမျှအကြက်သားတွေဟာရည်ရွယ်ချက်ရှိရှိ
ခွဲခြားသတ်မှတ်တာမျိုးမရှိဘဲအသက်ခံနေရတယ်လို့ဒုလက်ထောက်ဝန်ကြီးဝိုင်စနာကပြောပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေပျက်စီးကုန်ပါတယ်တချိန်ကစစ်ဖြစ်နေချိန်မှာတော့လေးစားလိုက်နာခဲ့တဲ့နယ်နိမိတ်စည်းမျဉ်းတွေကျိုးပေါက်ကုန်ပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနလူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာဘူရိုဟာကမ္ဘာတစ်ဝန်းကဖိနှိပ်ညှဉ်းပန်းခံရသူတွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေကိုအကာအကွယ်ပေးဖို့ဘေးဒုက္ခတွေရောပါသက်သာစေဖို့နဲ့သူတို့အကျက်တဲတွေကိုဖြစ်ရှင်းပေးဖို့တာဝန်ယူရတဲ့ဌာနပါလူတွေအိုးအိမ်ဆုံးထွက်ပြေးရတဲ့အခါတိုင်းမှာမိမိတို့နဲ့တခြားဌာနတွေကအကြီးမားဆုံးချင်းချောက်မှုတွေနဲ့လိုအပ်ချက်တွေကိုတည်အောင်လုပ်ပြီးအကာအကွယ်အမဲ့ဆုံးဒုက္ခသည်တွေကိုကာကွယ်ဖို့နီလန်းသစ်တွေဖော်ထုတ်ပါတယ်လို့ဒူးလက်ထောက်ဝန်ကြီးဝိုင်စနာကပြောပါတယ်အဲ့ဒီနီလန်းတွေထဲမှာဒုက္ခသည်တွေနဲ့အိုးအိမ်ဆုံးထွက်ပြေးရသူတွေကြုံတွေ့ရလေးရှိတဲ့အန်ဒရယ်တွေကနေအကာအကွယ်ပေးတဲ့အစီအစဉ်တွေပါဝင်ပါတယ်လိင်ခြေခံတဲ့အကြမ်းဖက်မှုလူမောင်းခိုးကူးမှုအကာအကွယ်မဲ့သူတွေကိုရာဇဝတ်ဂိုင်းတွေကအသုံးချမှုစတာတွေကနေအကာအကွယ်ပေးတာပါကလေးတွေအတွက်ကျောင်းတွေနဲ့ပြည်လဲထူထောင်ရေးဌာနတွေလူငယ်လူကြီးတွေအတွက်အသက်မွေးဝမ်းကြောင်းသင်တန်းတွေကိုအမေရိကန်ပြည်ထောင်စုကရံမုံငွေထောက်ပံ့ပါတယ်ဒီလိုလှုပ်ချင်းအပြင်အဆုံးတစ်နေ့မှာသူတို့အိမ်ပြန်ရင်မဲဖြစ်ဖြစ်ပြပတိုင်းပြည်တစ်ခုမှာအခြေချရင်မဲဖြစ်ဖြစ်လစာကောင်းတဲ့အလုပ်တွေရဖို့ဒါမှမဟုတ်သူတို့ကိုယ်ပိုင်စီးပွားရေးလုပ်ဖို့လိုအပ်တဲ့ကျွမ်းကျင်မှုတွေရှိကြမှာဖြစ်ပါတယ်လူအမြောက်များအိုးအိမ်ဆုံးထွက်ပြေးရတာအတွက်အကောင်းဆုံးအဖြေကမူရင်းဒေသမှာပြန်ဝင်ဆန့်အောင်လုပ်ပေးတာဒါမှမဟုတ်တခြားမှာအခြေချနေထိုင်စေတာမဟုတ်ပါဘူးစာနာမှုအကူအညီတွေပို့ပေးတာလည်းမဟုတ်ပါဘူးသူတို့နေအိမ်တွေကနေလူအမြောက်များကိုမောင်းထုတ်လိုက်တဲ့အကြမ်းဖက်အခြေအနေတွေရဲ့အကြောင်းရင်းကိုဖြေရှင်းတာပဲဖြစ်ပါတယ်လို့ဒူးလက်ထောက်ဝန်ကြီးဝိုင်စနာကပြောပါတယ်ပြည်ပခတွေကိုကူညီဖြေရှင်းပေးဖို့ဒီမိုကရေစီနဲ့တရားမျှတတဲ့လူအဖွဲ့အစည်းတွေတည်ဆောက်ဖို့အမေရိကန်ပြည်ထောင်စုနဲ့လက်တွဲလှုပ်ဆောင်တဲ့နိုင်ငံတွေကအခိုင်အမာတန်တိထန်ချထားပါတယ်အဲ့ဒီအချိန်ထိတော့ဒုက္ခသည်တွေရဲ့ဘဝနဲ့သူတို့ရဲ့ဂုဏ်သိက္ခာကိုအကာအကွယ်ပေးဖို့ဆက်လုပ်သွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအချင်းချုပ်ကိုကြီးညာဖို့အချိန်ရောက်ပါပြီရှင်။ဦးဆက်မိုးဝေကပြောပြမှာပါ။
စီးရီးယားနဲ့ယူကရိန်းနိုင်ငံနဲ့အရေးကိစ္စတွေကြောင့်အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားဆက်ဆံရေးထိခိုက်ကြဆင်းခဲ့ရပြီးတဲ့နောက်ပိုင်းမှာပထမဆုံးချိန်ဖြစ်ရုရှားထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံစကားပြောအောင်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံကိုတွားရောက်နေပါတယ်။ဒါပေမဲ့ဒီခီးစဉ်တွင်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ကတော့မတိကျသေးဘူးလို့ရုရှားကပြောပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတော့မစ္စတာကယ်ရီဟာဒီကနေ့အင်္ဂါနေ့မှာမစ္စတာပူတင်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့တို့နဲ့နှစ်နိုင်ငံအပြန်အလှန်ကိစ္စဒေတာရင်းကိစ္စတွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးကြဖို့ရှိတယ်လို့ပြောနေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကြားနျူကလ িয়ার စွမ်းအင်ဆိုင်ရာပူးပေါင်းဆောင်ရွက်သွားရေးကိစ္စကိုနောက်ထပ်အနှစ်30သက်တမ်းတိုးလှုပ်ဆောင်သွားဖို့အမေရိကန်လုံခြုံရေးနဲ့နျူကလ িয়ার စွမ်းအင်ဌာနအကြံပြုချက်နဲ့ပတ်သက်တဲ့အဖွဲ့ရဲ့တာဝန်ရှိသူတွေကလွှတ်တော်အမတ်တွေကိုဒီနေ့လာနေ့မှာရှင်းပြခဲ့ပါတယ်။ဒီနှစ်အကုန်တက်တန်းကုံဆုံးနှမဲ့တရုတ်အမေရိကန်နျူကလ িয়ার ပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကိုဆက်ပြီးတော့တက်တန်းတိုးမတိုးဆိုတာဝါရှင်တန်ဒီစီမှာလုပ်တဲ့တကဘေးဆွေးနွေးပွဲအတွင်းမှာကွန်ဂရက်တွတ်တော်အမတ်တွေကစပြီးတော့စဉ်းစားနေကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာအင်ပီရိုပင်လယ်ကွေ့ထိပ်သီးဆွေးနွေးပွဲအရေးနဲ့ပတ်သက်ပြီးတော့ဆော်ဒီအာရေဗျာဘုရင်ဆော်မန်နဲ့တင်းလာနေမှာတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့စကားပြောခဲ့ပါတယ်။ဒီအစည်းအဝေးကိုဆော်ဒီဘုရင်ကတက်ရောက်နိုင်မှာမဟုတ်ဘူးလို့ပြောဆိုထားတာပါ။ဒီအစည်းအဝေးမှာဆွေးနွေးကြမယ့်အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ခေါင်းဆောင်နှစ်ဦးကြားပြောဆိုခဲ့ကြတယ်လို့လည်းအင်ပီရိုကပြောဆိုပါရခင်ဗျာ
။တရင်ချင်းချုပ်ကိုဥဆက်မွေကပြပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့အိုင်တင်ဦးတကုဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လင်းမှာပါ။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.